Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်အောက်တိုဘာလ19ရက်နေ့ဇာတာပရီနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50 လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။သောတာရှင်များရှင်လန်းချက်မြေကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ။ဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းရဲသားတွေတည်ဆုံဒဏ်ရာရတဲ့အရေးအတွက်တိုးလာနေပေမဲ့သူတို့ကိုအကူအညီပေးနိုင်မယ့်အရေးကုလသမဂ္ဂလူညွန်းကောင်စီမှဗုဒ္ဓဦးနေ့အထိအပြည့်မထွက်နိုင်သေးပါဘူး။ Israel Hamas စစ်ကိုလူသားချင်းစာနာထောက်ထားရေးသဘောအရခဏရပ်ဆိုင်းဖို့တောင်းဆိုတဲ့ကုလသမဂ္ဂလူညွန်းကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ပြည်အောင်စုကဗီဒီယိုသုံးပယ်ချပါတယ်။ Israel အနေနဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်ဖို့လှုံ့ဆော်သွားမယ်လို့ Israel တမန်ကြီးဖြစ်တဲ့သမ္မတဘိုင်ဒန်ဆိုပြုထားသူကထက်လွတ်တော်ကြားနာပွဲတစ်ခုမှာပြောပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့ရင်တွေအပြင်အစ္စရေးနဲ့ဟမတ်စစ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်ချက်စစ်အတွင်းသတင်းသမားများဘေးကင်းရေးတရုတ်နယ်အပြိုင်ဖို့ကြိုးစားလာတဲ့အိန္ဒိယရဲ့မြန်မာရေးမူဝါဒနိုင်ငံရေးအကျဉ်းသားတွေအခွင့်အရေးချိုးဖောက်ခံရမှုအကြောင်းစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရပါမယ်ရှင်။အပတ်စဉ်ခဏတွေထဲမှာတော့အေဒီတာနဲ့ဆွေးနွေးခန်းလူတုနဲ့ဂျမရေးအားကစားအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့ရင်တွေကိုဥတင်မောင်တန်းကပြောပြပေးပါအောင်ရှင်။
ကာဇာကမ်းမြောင်ဒေသမှာပါလက်စတိုင်းရဲသားတွေသေဆုံးဒဏ်ရာရတဲ့အရေးအတွက်တိုးများနေပေမဲ့အဒီပြူရစီအကူအညီပို့နိုင်မဲ့အရေးကကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်ဒုနေထီအပိတ်ဆို့တွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒေတာဒုက္ခကြုံရတာပျက်စီးတာနိုင်ငံတကာဥပဒေကိုချိုးဖောက်တာတွေကိုပိုလွန်ပြောလို့မရနိုင်ပါဘူးလို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရုံးအကြီးအကဲမာတင်ဂရစ်ဖစ်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကိုအကြီးအကဲနဲ့တက်ရောက်ပြောကြားခဲ့ပါတယ်။ဖန်စီရာသူတွေကိုလွတ်ပေးပြီးဂါဇာကပြည်သူတွေအတွက်အကူအညီတွေအချုပ်ချယ်မဲ့ပို့နိုင်အောင်လူသားချင်းစာနာထောက်ထားရေးအပြစ်ခတ်ရစဲရေးကိုချက်ချင်းလုပ်ဖို့ဗိုလ်ဒုနဲ့စောပိုင်းကကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတရက်ဆယ်မြစ်တာကရခိုင်ချက်ကိုလည်းသူကထပ်မံပဲ့တင်ထပ်ပြောကြားသွားခဲ့ပါတယ်။ကူတရက်ဆာကိုင်ရိုကိုစတပ်ပရင်းနေမှာရောက်ရှိလာမှာပါ။အစ်ချစ်ကနေဂါဇာကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေတောင်းနိုင်ဖို့အစ္စရေးကသဘောတူခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ဒုနေ့ကအစ္စရေးနိုင်ငံတယ်လီဗီဇင်မှာပြောခဲ့ပါတယ်။ဂျေသမ္မတကလည်းဂါဇာကိုသွားမဲ့ထရက်ကအဆင့်20အတွက်နယ်စပ်ကိုဖွင့်ပေးဖို့သဘောတူလိုက်တယ်လို့သမ္မတဂျိုးဘိုင်ဒန်ကဆိုပါတယ်။အဲဒီအစ္စရေးဟာမတ်စ်ကိုလူသားချင်းစာနာထောက်ထားရေးသဘောအရခဏကြာစိုက်ထားဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအစ္စရေးရဲ့မိမိကိုယ်ကိုခုခံပိုင်ခွင့်အပေါ်လေးစားမှုမရှိတာကြောင့်လို့အကြောင်းပြပြီးအမေရိကန်ကကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်ဒုနေ့ကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။ကောင်စီအဖွဲ့ဝယ်15နိုင်ငံနဲ့12နိုင်ငံကဘရာဇီးတင်သွင်းတဲ့အဆိုကိုရပ်ပေါင်းများစွာဆွေးနွေးညှိနှိုင်းကြပြီးထောက်ခံလိုက်ကြပြီးရုရှားနဲ့ UK ကမဲမပေးဘဲနေခဲ့ကြတာပါ။အမေရိကန်တနိုင်ငံတည်းကပဲကန့်ကွက်မဲပေးခဲ့ပေမဲ့အမေရိကန်ဟာအင်အားကြီး9နိုင်ငံတည်းကတနိုင်ငံဖြစ်တာကြောင့်သူကန့်ကွက်မဲဟာဗီဒီယိုအာဏာတက်ရောက်ခဲ့ပါတယ်။ပယ်ချလိုက်တဲ့ဆုံးဖြတ်ချက်မှာအကြမ်းဖက်မှုအလုံးနဲ့အရက်သားတွေအပေါ်ရန်တော်မှုအလုံးအကြမ်းဖက်ဝါဒလှုပ်ဆောင်ချက်အားလုံးကိုလုံခြုံရေးကောင်စီကခိုင်ခိုင်မာမာရှုတ်ချလိုက်တယ်လို့လည်းပါရှိပါတယ်။ဟာမတ်စ်အဖွဲ့ရဲ့ရက်ဆက်ကြမ်းကြုတ်စွာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လူတွေကိုတစားကန်ဖြစ်ဖမ်းဆီးထားတာတွေကိုလည်းပြက်ပြက်သားသားရှုတ်ချလိုက်တယ်လို့အဲ့ဒီဆုံးဖြတ်ချက်မူကြမ်းမှာပြောထားပါတယ်။ဟာမတ်စ်ရဲ့နာမည်မဖော်ပြဘဲအရှိလေပိုင်းကအကြမ်းဖက်တာတွေကိုရှုတ်ချကြောင်းရုရှားရဲ့အဆိုကိုလည်းလုံခြုံရေးကောင်စီကတနင်္လာနေ့တုန်းကပယ်ချခဲ့တာပါ။အီရတ်ရှိအမေရိကန်နဲ့မဟာမိတ်တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ drone 3စီးကိုဗိုလ်ဒုနဲ့အစောပိုင်းကပစ်ချလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဘသူတွေကတိုက်ခိုက်တယ်ဆိုတာကိုတော့မပြောပါဘူး။အီရတ်နိုင်ငံအီရတ်နိုင်ငံမြောက်ပိုင်းအဘလ်ဒေသမှာပောက်ကွဲပစ္စည်းတပ်ဆင်ထားတဲ့ drone တစ်စင်းပြတ်ကျခဲ့တယ်လို့ကတ်အကြမ်းဖက်မှုတံပြန်ရေးအင်အားစုကလည်းသတင်းထုတ်ပြန်ပါတယ်။ဂါဇာကစစ်ရုံပောက်ကွဲလို့လူရချီသေဆုံးခဲ့ပြီးနောက်ထပ်မှာအခုလို drone တိုက်ခိုက်တာကဖြစ်ပေါ်လာခဲ့တာပါ။ဟာမတ်စ်ဖြစ်တဲ့စစ်ပွဲမှာအစ္စရေးကိုအမေရိကန်ကထောက်ခံတာကြောင့်အီရန်လိုလာတဲ့အဖွဲ့တွေကအမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်မယ်လို့ချိန်ချောက်ထားပါတယ်။အစ္စရေးနဲ့အမေရိကန်တို့ဟာဂါဇာမှာလူအစုလိုက်ပြုံးလိုက်တပ်ဖြတ်နေကြတယ်လို့လည်းဒီအဖွဲ့တွေကစွပ်စွဲထားကြပြီးဒီအဖွဲ့တွေကဂျီတက်ဟက်စ်ဘိုလာအုပ်စုကအီရတ်ကနေအမေရိကန်တပ်တွေထွက်ချင်းထွက်မထွက်ရအတိုက်ခိုက်ခံလို့ပြောထားပါတယ်။အမေရိကန်တပ်သား2500ဟာIS သေးကြအဖွဲ့စန့်ကျင်ညွန်ပေါင်းတပ်ဖွဲ့စိတ်ပိုင်းဖြစ်အီရတ်မှာရှိနေပြီး Leji yene jambiru pi sang yuen ni jabare.
American them and never mama season ago. Manetown I got a conanity. Hydrometer Nestle, kilohertz, detonated detonia. Hydrometer lazy, kilohertz, collated detonia. Hydrometer nazette, kilohertz, nashe congane. Lila mida diagoze, kilohertz, denga congarogani, tolling vinivation.
Jadabrimne, the name we go view you got, selecting anybody.Isuka Mimi Gugu Gagwa Ye Dwe Deja On Thulo Soma Be Lu Tabra Biden Asu Piu Thare Isu Nenga Saya Amerika Ta Amma Chi Ga Tato To Amma Dwe Go Buduri Ga Pyo Cha Lai Paare Hamas Apwe Ga Takai Dharwe Sopta Ye Dwe Le Isu Nenga Tu Sao Ya Me Lu Mr. Jacob Liu Ga Tato To Cha Na Wai Ma Pyo Cha Lai Da Ba Isuka Le Jong Takai Kere Dwe Jao Gaza Bidu Re Ye Sai Nea De Lu Da Jin Sa Na Tao Tha Mu Cha Te Gu Kai Dwe Ya Ma Nengaraga atai wene tu pangsa ni nai sawe melule Mr. Jacob Liu ga sobare. Tamra baide Israel go tayo neze ma tamma ji kantabu luto ga jana bwe pipo la gira ba. Mr. Liu ha tamra Barack Obama asua apwe ma badai wunyi pike delu Clinton ye embiro ma le loka inge bubare. Jolai la do nga Israel nga saya Amerika tamma ji na toa pide nao Mr. Liu go tamra baide nga pike de la do nga atat luto go so pike la pipo le.Selabi, Russia Lutogo, Chijaoma. Nuclear Sadabu, baby, Dabi Chin, the board to Nijet, Tipu Tarago, Russia, Aldo Daga, Boduniga, Chet Thane like party. Tawa Chauce was a Chauco Nega Chosu, get a Sajogu, American Lemma, Tutabi met Lutoga, a Tipu, Pimatari, a Dipiao, Russia, Tabra, Pudding, Autobala, Nayanima, Lutogo, Taito, Hibari. Ude Jango, Aldo Daga, Kango Dumshi, Lea Sangamene, a Tipu, Bilabi, a Ted Lutor.Biro, Tabra Buddhism, Nausum Lemma, Tubu, Bubiauma, Pibari. Russia do dog at Wadu Nijago, not how many donga at deep you bigaraba. Kudo Chirango, Lala Pime, Russia, the Wadu Nijet Lemma, Tutar and Engapi, Settler, Shide, Uma Pibi, Gababoa, nuclear, Sandamuna, Sine, Chelle Dugu, Gabalo Saya, Tejang Chicha, Senegu, Settler, Pipu, Benima, Pibari, Rude Pibari. American nuclear Sandamu, Salu, Lagay, and Russia, Yaya, Sint, Pinia, Medo, Bigger, Laruma.Russia tabra pudinga pyogetalo. Russia ye nuclear sandaya niya pite miyao bainga. Novoya zemla hu. Russia kawe wunyi saye shoyiku ga. Toayao kema dire. Kmya? Tiyo na inga maro. Pakistan inga ma dola bilia baumiyazo atame yatalan salo yegu. Lemma tulai chabi. Pula mati simange yama Pakistan ye tiyo bubansoye yegu. Boduni ga tumien lai chabare.Dia wujudnya di China, Pakistan wujudnya Anwar Ul Haq kaka doha. Pula mati tadi di langkah mah bodoh nega beban sini kerja pilihan awal nahlah musa jononeh. Tapi waktu ni jadi ko aku lo lama itu kerja lepa. Si pelu England lo tu tiga le tiup Pakistan siwa ye zinja ha. Cepat ngah bilion dolar tambusi bi naya tasua ini cha cingan sahun di mati gua jinim juga mah cebale.Sibakau mana sangat bilion tambusi simang ini mengazai jauh PC kebi pi dahulu Pakistan wujud jauh kagengga bodune sobai nila gama piaja mana? Menega lama itu kerja dalam bodu ni jatama Pakistan enam yang jauh pisawangane tawai penas sekarang kerja mewati kuni bilion tambusi natau caw kilometer si jatana le bawa mana?
တန်ရောက်သတင်းလေးကိုဥတင်မောင်တန်းတင်ပြပေးခဲ့တာပါရှင်အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ချရမှာဖြစ်ပါတယ်အရင်ဆုံးတော့ Israel Hamas စစ်ရေးဆိုင်ရာသတင်းဆောင်မကိုနားဆင်ရပါမယ် Israel က Palestine Gaza ဒေသကိုတောက်သုံးရေဖြတ်တောက်ထားတဲ့အတွက်ဒေသရင်းပိတ်မိနေတဲ့ Palestine 1.3 လမ်းအတွက်စိုးရိမ်ပူပန်မှုတွေမြင့်တက်လာနေပါတယ်ဒီလိုပိတ်မိနေသူတွေအနေနဲ့တောက်သုံးရေရရှိရေးဟာအခြေခံလူအခွင့်အရေးဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။တောက်ရေမရဘူးဆိုရင်နောက်ထပ်3ရက်လောက်အသက်ရှင်ဖို့မလွယ်ဘူးလို့ဆရာဝန်တွေအသက်ရှင်မှုနဲ့ခန္ဓာဗေဒဆိုင်ရာကျွမ်းကျင်သူတွေကပြောဆိုထားပါတယ်။ AP သတင်းဆောင်မတပုတ်ကိုအခြေခံပေးကိုစုံမှုကျော်ကတင်ပြပေးပါမယ်ရှင်။
ဒါသာနေဆက်မှာ Israel တင်ကားတွေစုပြုံပိတ်ဆို့ကြပြီးတင်းမာမှုတွေဆက်လက်မြင့်တက်နေပါတယ်။ Israel ကအစမပြဘုံကျဲတိုက်ခတ်မှုကြောင့် Palestine Gaza ဒေသကရာပေါင်းများစွာသော Lune Atanya Asa Uriha, Jimwa Biasi Pyojabi, Gubin Lumiala on Ati Ne Pitobarin. Bigger Yetanaba Terunga, Hamat Sedweja Osuga, Israelego Wayabi, Sowa Pintane Takan Mutuku Pilo Kepina, Israelbega Ledon Jane and Ine, Lejangane, Abientan Bonje Taikai B, Taudon Yene, Liasin Midi Tatal Tare Adre. ပေးမိနေတဲ့ပါလက်စတိုင်းတွေဟာတောက်တုံးရင်နဲ့တန်ရှင်းတဲ့တုံးရင်ရရှိဖို့အသေးအတန်တောင်းဆိုနေကြပါတယ်။ဒေသခံတွေပြောဆိုချက်အရဂျေဘုံပိုင်းတွေကနေဂျီဟာတနေ့ကိုမိနစ်30လောက်ပဲအနည်းငယ်လာပြီးရစ်ပတ်နေတဲ့အတွက်တောက်လို့မရဘူးလို့ပြောပါတယ်။တချို့ကတော့ရေလီတာအနည်းငယ်ကိုဓာစင်နဲ့ချီတဲ့ဆွေမျိုးမိတ်ဆွေတွေခွဲဝေတောက်တုံးနေရတယ်လို့ဆိုပါတယ်။ ပါလက်စတိုင်းဒုက္ခသည်တွေဟာကုလသမဂ္ဂကဖွင့်လှစ်ထားတဲ့ယာယီနေရာတွေမှာခိုးလုံသူရှိတယ်လို့ဂါဇာရဲ့အကြီးဆုံးဆေးရုံကြီးထဲမှာစုပြုံခိုးလုံနေကြပြီးတောက်တုံးရင်ရဖို့အတဲအတန်ဆက်လက်ရှာဖွေနေကြပါတယ်။ပါလက်စတိုင်းဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကတော့ရေပြဿနာဟာတည်ရရှိရေပြဿနာဖြစ်လာနေပြီလို့ပြောဆိုပါတယ်။ဂါဇာဒေသကိုနှစ်ထောင်ခုနှစ်ခုနဲ့မှာဟမတ်အဖွဲ့ကထိန်းချ အခုအခါအစ္စရေးကရေဖြတ်လိုက်တဲ့အပြင်တရက်စင်မီးပါဖြတ်လိုက်တဲ့အတွက်ရေထဲပင်လယ်တွေကပင်လယ်ရေကိုရေချိုးပြန်တန့်စင်တဲ့စက်တွေနဲ့ရေစိုးတွေကိုရေကောင်းပြန်တန့်စင်တဲ့စက်တွေလည်းရပ်သွားပြီဖြစ်ပါတယ်ဂါဇာဒေသမှာအထူးချိန်20ဒီဂရီစင်တီဂရိတ်အထက်မှာရှိပြီးချွေးတက်တဲ့ရက်ဒေသတွေမှာခန္ဓာကိုယ်အတွင်းတူလောင်ထားတဲ့အရည်သို့မဟုတ်ရေဓာတ်ထဲကနေတနာယီကို1လီတာသို့မဟုတ်2လီတာလောက်ချွေးအဖြစ်နဲ့ဆုံးရှုံးသွားနိုင်တယ်လို့ဗြိတိန်နိုင်ငံ Portsmouth တက္ကသိုလ်ကအသက်ရှင်မှုနဲ့ခန္ဓာဗေဒဆိုင်ရာကျွမ်းကျင်သူပေါမောက်ခ Mike Tipton ကရှင်းပြပါတယ
် You normally lose about half a liter of fluid through the skin that's without sweating.
လူခန္ဓာကိုယ်မှာချွေးမထွက်ပဲပုံမှန်အနေထားမှာရင်အရေပြားအသက်ရှူထုတ်ရမှာအငွေ့ပြန်မှုနဲ့စီးသွားတာကနေကိုယ်တွင်အရေဓာတ်1500မီလီမီတာတလီတာခွဲလောက်ဆုံးရှုံးပါတယ်လူတယောက်အသက်ရှင်ဖို့ရေတလီတာလောက်အနည်းဆုံးရှိဖို့လိုပါတယ်ဒါပေမဲ့ခက်ခဲတဲ့အခြေအနေတွေအောက်မှာ400မီလီမီတာကနေ200မီလီမီတာလောက်ရေရရှိရင်အသက်ရှင်နိုင်ပါတယ်ဒါပေမဲ့ရက်အနည်းငယ်ပဲအသက်ရှင်နိုင်မှာဖြစ်ပါတယ
်ခန္ဓာကိုယ်တွင်ရေဓာတ်ဟာဒူဝတာတဲ့ဇက်တိုက်ညော်နေလာနေတာကြောင့်ခန္ဓာကိုယ်အလေးချိန်ဟာ800ခိုင်နှုန်းကနေ1000ခိုင်နှုန်းအထိရောကျလာပြီးဆိုရင်ခန္ဓာကိုယ်ဟာနှုန်းခွေလာမယ်နှူးဝေလာမယ်တတိလင့်မယ်သွေးခုန်နှုန်းနှေးလာမယ်အသက်ရှူမမှန်ဖြစ်လာမယ်စတာကြီးဖြစ်လာမှာပါဆက်ပြီးရေဓာတ်ခန်းလို့ကိုယ်အလေးချိန်1500ခိုင်နှုန်းကနေ2000ခိုင်နှုန်းအထိရောကျလာရင်တော့ခရောင်ချောက်ချားတွေဖြစ်မယ်ပင်အန်ဆဲဆဲမောဖောက်တာတွေဖြစ်လာမှာပါလို့ပေါမောက်ကမိုက်တစ်ဆောင်ကရှင်းပြပါလဲ
In a short period of time the skin appears to shrink become shriveled the lips
လူရဲ့ခန္ဓာကိုယ်ဟာဟာရဒတ်တူလောင်သလိုရေဓာတ်ကိုအကြာကြီးတူလောင်မထားနိုင်ပါဘူးဒါကြောင့်အချိန်တို့အတွင်းမှာရေဓာတ်ခန်းချောက်နိုင်ပါတယ်3ရက်လောက်ရေဓာတ်ခန်းချောက်လာတဲ့အခါကိုယ်အလေးချိန်1500ခိုင်နှုန်းကနေရာဂိုင်နှုန်း20အထိကြာဆင်းသွားပြီးအသက်ဆုံးရှုံးနိုင်ပါတယ
်။ကလေးတွေကရေဓာတ်ခန်းချောင်းမှုအန္တရာယ်ပိုများနိုင်တယ်လို့လည်းပေါမောက်ကတစ်တောင်ကပြောပါတယ်။ကလေးတွေဟာရေစာတာကိုသေချာမသိနိုင်တယ်လို့လှုပ်ရှားမှုလည်းပိုများတဲ့အတွက်ရေဓာတ်ခန်းချောက်လွယ်တယ်လို့သူကဆိုပါတယ်။အတိမပြုတ်နိုင်တဲ့သတင်းတွေအရဒေသတွင်းကလူတွေဟာပင်လယ်ရေနဲ့တချို့စားငံရေတွေကိုတောင်တောက်ကြတယ်လို့ဆိုပါတယ်။စားငံရေကိုတောက်ခြင်းအပြင်ကိုတွင်းရေဓာတ်ခန်းချောင်းမှုပိုပြီးညံ့ညံ့ဆန်းဆန်းဖြစ်စီတယ်လို့ပေါမောက်ကမိုက်တစ်တွန်ကပြောပါတယ်ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတော့လူတဦးပုံမှန်ရေဓာတ်ရရှိနိုင်ဖို့နဲ့တကိုးရေတန်ရှင်းဖို့အတွက်ဒီနေ့ကိုအနည်းဆုံးရေ90ကနေ100လီတာလိုအပ်တယ်လို့ထုတ်ပြန်ထားပါတယ်လောလောဆယ်ပိတ်မိနေတဲ့ဂါဇာဒေသကပါလက်စတိုင်းအရပ်သားတွေကိုတောက်ရေလောင်စာစီစေဝါနဲ့အခြားလိုအပ်တဲ့ရေပေါ်အထောက်အပံ့တွေတွားရောက်ပေးပို့ခွင့်ပြုဖို့ကုလသမဂ္ဂအဖွဲ့ခွဲတွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကအစ္စရေးကိုမြစ်တာလုပ်တယ်
တဆက်ထဲမှာပဲစစ်အတွင်းသတင်းသမားများလုံခြုံရေးဆိုင်ရာသတင်းဆောင်မကိုလည်းတင်ပြပေးပါမယ်ရှင်အစ္စရေးဟာမတ်စစ်ပြိပခတ်ပထမတပတ်အတွင်းမှာပဲ Riders သတင်းတောက်အပါအဝင်အနည်းဆုံးသတင်းတောက်15ဦးသေဆုံးခဲ့ရပါတယ် ဒီလိုအခြေအနေတွေကြားသတင်းသမားတွေဘေးကင်းရေးဘယ်လိုဆောင်ရွက်ကြမလဲဆိုတာကို writer video သတင်းထောက်တွေသတင်းခန်းတာဝန်ရှိသူတွေနဲ့ဘေးအန္တရာယ်ကင်းရှင်းရေးကျွမ်းကျင်သူတွေပူးပေါင်းပြီးတော့ဆွေးနွေးကြတဲ့အကြောင်း VOA သတင်းထောက် Christina Casiro Smith ရဲ့သတင်းလွှာကိုမမျှသိအောင်ကပြောပြပေးပါအောင်ရှင်
ပြည်ရဲ့အောက်တိုဘာ23ရက်နေ့ကလက်ဗနမချီစိုက်တဲ့ Hezbollah စစ်သွေးကြောအဖွဲ့နဲ့အစ္စရေးတပ်ဖွဲ့ကြားနေဆက်ဖြတ်ကျော်ပစ်ခတ်မှုကိုသတင်းယူရိုက်ကူးရင်းကြည်ထိမှန်သိဆုံးခဲ့ရတဲ့ဗီဒီယိုသတင်းကြောင့် Issam Abdullah ကို Writer Editor Joe Alexandra Galunia ချီကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ
်။သူတင်ဆုံးတဲ့အချိန်မှာသူကသူ့အလုပ်သူလုပ်နေခဲ့တာပါ။ကဘာကြီးမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုတိကျခိုင်မာဗတ်မလိုက်ဖဲနဲ့သတင်းတင်ဆက်ပေးဖို့ကကျမတို့ရဲ့အဓိကယက်တီချက်ဖြစ်ပါတယ်
။သတင်းဗီဒီယိုရိုက်ကူးနေရင်နဲ့သူတို့အစ္စရေးဘက်ကပစ်ခတ်လိုက်တဲ့ကြီးစံတွေထိမှန်ခဲ့တယ်လို့သတင်းတောက်တရားပြောပါတယ်။ဒီဖြစ်ရမှာတခြားသတင်းတောက်6ဦးလည်းဒဏ်ရာရပါတယ်။ဒီဖြစ်ရတဲ့အစ္စရေးကပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အက်ဒီတာချုပ်ဂယ်လိုနီယာတောင်းဆိုပါတယ
်။ And it is critically important
ကျမတို့သတင်းတော့တွေဘေးကင်းလုံခြုံဖို့တကယ်ကိုအရေးကြီးပါတယ
်စစ်ပွဲနဲ့ပတ်သက်ပြီးအချိန်နဲ့တပြေးညီသတင်းပေးပို့ဖို့သတင်းမီဒီယာတွေလိုအပ်တဲ့အကြောင်းလဲသူကအလေးပေးပြီးတော့ပြောကြားခဲ့ပါတယ်အစ္စရေးနဲ့ဂါဇာကိုသတင်းတော့တွေဆစ်လွတ်ဖို့အတွက်လုံခြုံရေးကအရေးကြီးပါတယ်ပဋိပက္ခပထမပတ်တွင်ဗီဒီယိုသတင်းတော့အက်ဒူလာအပါဝင်သတင်းတော့15ဦးထက်မနည်းသိဆုံးခဲ့တဲ့အကြောင်းသတင်းတော့များကဝယ်ဆောင်ရှောက်ရေးကော်မတီကပြောပါတယ်
having journalists able to be there to record
ဘာဖြစ်နေလဲဆိုတာကိုနားလည်ဖို့ ਨੇ အထူးသဖြင့်အရက်သားတွေပါဝင်နေတဲ့အတွက်တာဝန်ယူမှုတာဝန်ခံမှုဘယ်သူမှရှိရဲဆိုတာသိဖို့သတင်းတောက်တွေအဲ့ဒီနေရာမှာရှိနေဖို့အရေးကြီးတယ်လी
ဒါဟာပဋိပက္ခတစ်ခုရဲ့ပထမပတ်အတွင်းသတင်းတောက်တွေဒဏ်ရာရအသေးပြောက်အများဆုံးဖြစ်ရဖြစ်ပါတယ်အစ္စရေးဟာမတ်စစ်ပွဲအကြောင်းဖြစ်ရမှန်တွေတင်ပြပေးဖို့သတင်းတောက်တွေလိုအပ်တယ်လို့ပြောပါရယ
် to dominate the information scene with lies with misinformation
သတင်းသူသတင်းမှားတွေဖြန့်နေတဲ့အဖွဲ့တွေရှိနေပါတယ်အမှန်တရားအတွက်သတင်းသမားတွေရှိဖို့လိုအပ်ပါတယ
်သတင်းသမားတွေနဲ့ပြပမှာမတရားဖမ်းဆီးခံနေရတဲ့ American နိုင်ငံသားတွေရဲ့လုံခြုံရေးကိုအလေးထားတဲ့ James W. Foley Legacy Foundation ကသတင်းတောက်များပေကင်းရေးတင်ယူညွှန်ကြားလုပ်ငန်းအဖွဲ့ကိုဖွဲ့စည်းပြီးမျိုးဆက်တဲ့သတင်းတောက်တွေကိုလေ့ကျင့်ပံ့ပိုးကူညီပေးနေပါတယ်။အန္တရာယ်ရှိတဲ့အခြေအနေတွေမှာသတင်းယူဖို့ကြိုတင်ပြင်ဆင်မှုလိုအပ်တဲ့အကြောင်းဒီတင်ယူမှာထည့်သွင်းထားပါတယ်။ဒီလိုအခြေအနေမှာသတင်းသွားယူမဲ့သူတွေအတွက်အဖွဲ့ထဲမှာဒေသန္တရဗဟုသုတရှိတဲ့သူတွေပါဖို့သတင်းကမ်းပြင်အက်ဒီတာတွေနဲ့ပါညှိနှိုင်းဆောင်ရွက်ကြဖို့လဲပါဝင်ပါတယ်။တိတ်ကိုအနေအများရဲ့အခြေအနေမျိုးမှာထွက်ပေါက်အစီအစဉ်တစ်ခုရှိဖို့ကအရေးကြီးတယ်လို့လဲလူငယ်ရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ
်။အနေအရှိတဲ့အခြေအနေကြားမှာရောက်ပြီးဆိုရင်ကိုယ်တိုင်ချက်ချင်းသတိထားမိကြပါပဲ။ဒီအချိန်မျိုးမှာသတင်းတော့ကိုယ်တိုင်ဆုံးဖြတ်ချက်ချပြီးကိုယ့်ဟာကိုယ်အနေရကင်းဖို့လုပ်ရပါမယ်။ပြီးမှဘယ်မှာရှိတယ်၊ဘာလုပ်နေတယ်ဆိုတာတာဝန်ရှိတဲ့သူတွေကိုအကြောင်းကြားပါ။
အစ္စရေးဟာမတ်စ်ပဋိပက္ခမှာအရက်သားတည်ဆုံဒဏ်ရာရတဲ့အရေးအတွက်ကနေစဉ်နဲ့အမျှငင်းတက်နေပြီးတော့တချိန်တည်းမှာမြေပြင်သတင်းတောက်တရဲ့လုံခြုံရေးစီစဉ်ပေးဖို့ဟာသတင်းဌာနရဲ့မဖြစ်မနေဆောင်ရွက်ရမယ့်လှုံ့ဆော်ချက်တစ်ခုပဲဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာရေးပြစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
တော်တာရှင်များရှင်မြမငင်းချမ်းရေးဖြစ်စင်မှာအိန္ဒိယကကူညီမယ်ဆိုပြီးအိန္ဒိယထိတ်တန့်ရရှိတဦးကလက်တလုံးမှာပြောဆိုခဲ့တာကဒေတာရင်းမှာတရုတ်ရဲ့ဩဇာကိုတံပြန်ဖို့ပြောဆိုတာမျိုးဖြစ်နိုင်ပေမဲ့အိန္ဒိယအစိုးရအနေနဲ့အနာဒိစစ်ကောင်စီနဲ့တစ်ဖက်သက်ထိတွေ့ဆက်ဆံနေတာဟာလက်တွေ့ကျတဲ့ပြဿနာဖြေရှင်းနေမဟုတ်ဘူးလို့လေလာသူတွေနဲ့လူ့အခွင့်ရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်ကူငင်းချမ်းအေးပါရှင်
အိန္ဒိယနိုင်ငံရဲ့မြို့သားလူမျိုးရေးဆိုင်ရာလက်ထောက်အကြံပေးပုဂ္ဂိုလ် Mr. Vikram Misri နဲ့အလားတိုင်းစစ်ကောင်စောင်တို့အောက်တိုဘာ14ရက်နေ့ပြည်တော်ကတွေ့ဆုံပွဲအပြီးမှာစစ်တပ်ထိန်းချုပ်ထားတဲ့သတင်းစာတွေကနေမျက်နှာဖုံးသတင်းတင်ခဲ့တယ်လို့မြမညီညာရေးအတွက်အိန္ဒိယကကူညီနေပြီး မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုတွေနဲ့ NCA ငြိမ်းချမ်းလမ်းကြောင်းအပေါ်ကိုထောက်ခံယုံကြည်ကြောင်းရေးသားဖော်ပြခဲ့ပါတယ်။အော်တိုဘာစကိုင်းနေမှာလုပ်ခဲ့တဲ့ NCA နှစ်ပတ်လည်အခမ်းအနားမှာလည်းလက်မှတ်ထိုးတွန်းကနိုင်ငံတကာအသိတသိဖြစ်ပါဝင်ခဲ့တဲ့နိုင်ငံတွေရဲ့ကိုယ်စားလှယ်ဖြစ် Mr. Mystery ကမိန့်ခွန်းပြောကြားမှာ NCA လမ်းကြောင်းကိုထောက်ခံပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနဲ့ Federal Senate တိစောက်ချင်းဆိုင်ရာတွဲဆုံဆွေးနွေးမှုတွေအပါအဝင်မြန်မာနိုင်ငံရဲ့ချိုးဖန်းချက်တွေမှာလိုအပ်တာတွေကိုကူညီပေးနေတယ်လို့ထည့်သွင်းပြောသွားခဲ့တာပါ။ဒါကအိန္ဒိယအနေနဲ့ဒေသရင်းအင်အားကြီးပြိုင်ဘက်တရုတ်ရဲ့မြမရေးလွှမ်းမိုးမှုပေါ်တံပြန်လိုတာဖြစ်ပေမဲ့အိန္ဒိယအနေနဲ့မြမငင်းချမ်းရေးကဏ္ဍမှာတော့တရုတ်ကိုပြန်နိုင်မယ့်အင်အားမရှိဘူးလို့ညူဒေလီအခြေစိုက်မူဝါဒသုတေသနစင်တာကသုတေသီတူဖြစ်တဲ့အန်ရှူမန်ချောင်ထရီက VOA ကိုအခုလိုပြောပါတယ်
given that china is a very is one of the core mediator
တရုတ်ကမြန်မာပြည်ပကမှာအမြဲတမ်းအကြီးကဂျာဝင်စေစပ်ပေးနေတာပါဒါကိုအိန္ဒိယကပြိုင်ညင်တဲ့သဘောပါသူမှဒီလိုရည်ရွယ်ချက်ရှိပြီးယုံကြည်ကိုးစားထိုက်သူဖြစ်ကြောင်းပြလိုပါတယ်ပြီးခဲ့တဲ့တစ်နှစ်နှစ်နှစ်ကိုပြန်ကြည့်ရင်လည်းမြန်မာအရေးမှမဟုတ်ပါဘူးရေဘူးရအနေနဲ့ပြောရင်နယူးဒယ်လီကအစိုးရကကမ္ဘာမှာပြည်ပကတွေဖြစ်လာရင်ဇနီးနီးနဲ့ဖြည့်ရှင်းလိုကြောင်းပြသတာကိုတွေ့ရမှာပါရုရှားနဲ့ယူကရိန်းအရေးမှာလည်းဝန်ကြီးချုပ်မိုရီကအလားတူပြောခဲ့တာကိုတွေ့ရပါတယ်။ဒါကြောင့်မြန်မာအရေးမှာလည်းဒေသတွင်းမှာဖြစ်ဖြစ်ကမ္ဘာမှာဖြစ်ဖြစ်ဖြံပြေးပေးလိုတဲ့ပုံစံနဲ့ကိုက်ညီနေတာကိုတွေ့ရမှာပါ။ဒါပေမဲ့တကယ်တမ်းမှာတော့အိန္ဒိယမှာမြန်မာအရေးဂျားဝင်စစ်ဆက်ဖြည့်ရှင်းပေးနိုင်စွမ်းနဲ့စွမ်းဆောင်ရည်မျိုးမရှိပါဘူး။
တစ်ဖက်မှာလည်းအိန္ဒိယကအနာသိန်းစစ်တပ်နဲ့ထိတွေ့ဆက်ဆံပြီးထောက်ခံမှုတွေပြတ်တာနေတာကဒီမိုကရေစီတိုင်းပြည်အနေနဲ့စံနှုန်းတွေနဲ့မကိုက်ညီဘူးလို့ဝေဖန်မှုတွေလည်းရှိနေပါတယ်။ချင်းလူခွင့်ရေးအဖွဲ့ကစလိုင်းမန်ဟဲလျန်ကတော့ NCA စာချုပ်တုန်းကအသေးတသေးဖြစ်ပါခဲ့သူအနေနဲ့တာဝန်ရှိတယ်လို့ခံယူပြီးအိန္ဒိယကအခုနှစ်ပတ်လည်အခမ်းအနားကိုတက်တယ်ဆိုပေမဲ့အနာသိန်းစစ်တပ်ပေါ်အသိမှတ်ပြုတဲ့သဘောတည့်ရောက်နေတယ်လို့ထောက်ပြပါတယ
်။စစ်ကောင်စီအနေနဲ့ဘယ်လိုထိတွေ့ခွင့်ချုပ်ဖော်မှုရှိတယ်ဘယ်လိုထိတပ်ဖြတ်မှုတွေလုပ်နေလဲဘယ်လိုထိဒီလိုပါလေလူခွင့်ချက်ဖို့လေလုံးတွေဆိုတော့အိန္ဒိယလေ aware ပြပါလေပေါ့နော်ဆိုတော့အဒီကိုတည်ရသားနဲ့ဒီလိုအိန္ဒိယဆူရနေနဲ့အာစီကောင်စီကိုအာဒီနေ့တီတွစ်ဆက်ဆိုင်တော့အိန္ဒိယရဲ့လူခွင့်ကြီးအရတော်လကောင်ဒီမိုကရေစီရဲ့ပါလေအကြီးဆုံးနိုင်ငံရတော်လကောင်အိန္ဒိယရဲ့အာ policy နဲ့အနေထားတော့စံချိနေလို့ကျွန်တော်ပြောလို့ရပါဘူး
အိန္ဒိယဆူရအနေနဲ့စီးပွားရေးအကျိုးစီးပွားပြင်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့သူ့ရဲ့ပြည်နယ်တွေမှာလက်နက်ကိုင်အဖွဲ့အစည်းတွေရှိနေလို့လုံခြုံရေးအမြင်နဲ့1990ခုနှစ်များကတည်းကစစ်ဆိုးရအဆက်ဆက်နဲ့ထိတွေ့ဆက်ဆံမှုတွေပုံမှန်လုပ်နေကြတာပါ။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရသားဆိုးရခင်မှာလည်းနိုင်ငံအစ်မြင့်ခေါင်းဆောင်တွေအပြန်အလှန်ခီးစဉ်တွေရှိခဲ့ပြီးဆက်ဆံရေးတိုးမြင့်ခဲ့တာတွေရှိလို့အိန္ဒိယဟာမြန်မာဘက်ကတက်လာသမျှအဆိုးရတိုင်းနဲ့အဆင်ပြေအောင်နေနေတယ်လို့တချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့အခုတကြော့ပြန်ဆက်နသိန်းခင်မှာအိန္ဒိယအစိုးရအနေနဲ့ဘယ်သူနိုင်မလဲဘယ်သူရှုံးမလဲစောင့်ကြည့်ပြီးချင်းကတ်တာမျိုးမဟုတ်ဘဲမြမလူလူရဲ့အကျိုးစီးပွားကိုအမှန်တကယ်လိုလားရင်မြမအခြေအနေမှန်ကန်နားလည်ဖို့လိုတယ်လို့စလိုင်းမန်ဟဲလျန်ကတောင်းဆိုပါတယ
်အိန္ဒိယရဲ့ interest ကချင်းကမ္ဘူကတပစ်တလန်နဲ့သူရဲ့စီးပွားရေးဆိုင်ရာပြီးတော့ economic prosperity နဲ့အများကြီးဒီမှာမြန်မာနိုင်ငံမှာချင်းကမှုရှိနေတာပေါ့ကြည်နေတာပေါ့မတူနိုင်မလဲဘယ်သူရှုံးမလဲဆိုရင်ဟာဆိုရဲပုံစံမျိုးနဲ့ကျွန်တော်ချင်းကနေတယ်လို့ကျွန်တော်တုံးပတ်လို့ရတာပေါ့နော်ဆိုအိန္ဒိယနေနဲ့မြန်မာနိုင်ငံရဲ့အနေထောက်တော့နားလည်ဖို့လိုတာပေါ့နော်ကျွန်တော်စစ်ကောင်စီကဘယ်လိုတိရှိပြီလဲပြီးရင်တော့ဗာလဲအတက်ခံတွေကဘယ်လိုတိရှိပြီလဲဆိုရဲကိုနားလည်ဖို့လိုတာပေါ့
ဒီချက်ကိုအိန္ဒိယသုတေသီ Axioman Chowdhury ကလည်းထောက်ခံပါတယ်အိန္ဒိယနေနဲ့မြန်မာအရေးစိတ်စေတနာရှိရင်ဒါပြင်သူ့ရဲ့အကျိုးစီးပွားတွေကိုတကယ်ကာဝယ်လို့ရင်ဘယ်ပေါင်းစုံနဲ့ထိတွေ့ဆက်ဆံရမယ်လို့ထောက်ပြပါတယ
် If India wants to secure and protect its interests
အိန္ဒိယအနေနဲ့သူ့ရဲ့အကျိုးစီးပွားတွေကိုလုံခြုံအောင်ကာကွယ်လို့ရတဲ့ဆိုရင်ထိရောက်မှုမရှိတဲ့စစ်အစိုးရထိန်းချုပ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာတွားရမယ့်နည်းလမ်းမဟုတ်ပါဘူးကျွန်တော်ပြောချင်တာကငြိမ်းချမ်းရေးစစ်ဆက်သူဖြန့်ပြေသူလုပ်ချင်တာကကောင်းပါတယ်ဒါဟာကောင်းမွန်တဲ့ရည်ရွယ်ချက်တစ်ခုဖြစ်ပေမဲ့ကန့်သက်ထားတဲ့တစ်ဖက်သက်ညီညာရေးလုပ်ငန်းစဉ်မှာဂျာဝင်လှုပ်ဆောင်တာထက်လုံးဝဝင်မပါတာကပိုကောင်းပါတယ်။တကယ်ပဲစိစက်ပြန်ပြီးသူဖြစ်ချင်ရင်တော့သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံရမှာပါ
။ဒီလိုအနေထားကအိန္ဒိယရဲ့ပုံရိပ်ပြင်ဒီမိုကရေစီအင်အားစုတွေရဲ့အိန္ဒိယပေါ်ရှုမြင်ပုံတွေကိုလည်းထိခိုက်စေတယ်လို့သုတေသီ Axioman Chowdhury ကထောက်ပြပါတယ်။ဒါပေမဲ့လက်ရှိအိန္ဒိယဆိုရသွားနေတဲ့စစ်တပ်နဲ့ပိုးပြီးထိတွေ့ဆက်ဆံနေတဲ့လမ်းကြောင်းကတော့ချက်ချင်းပြောင်းလဲသွားမှာမဟုတ်ဘူးလို့ဆိုပါတယ
် The only possibility or likelihood or likely scenario where the Indian policy would change
အိန္ဒိယရဲ့မူဝါဒပြောင်းလဲမဲ့တစ်ခုတည်းသောဖြစ်နိုင်ခြေကတော့ Simi Bima, Debja Dada, Abjangle Tuku, Chila Gayen, Chila Nemare, Sikonsiga, Tidi Dada, Pujani Jong, Kinshalare, Kama, Chila Nemare, Mudani Nuye, Soya, and Nuji, Piduka Gwe, Ta, PDF Dine, Diana Leneka, Quesi, E. Uri Paka, Naya Yuni, Mikabe, Dazu Dazire, Shibi, Nayama, Chila Nemame,
Tolaine, Democracy, Yasu, Paka, Susu Sisi, Nitamu, Shila, Supi, India, Suyabaka, Dika, Suinche, Shinjalu, India, Tuditi, Axioman Chandriga, Topiavare, Tapamale, Mima, Democracy, Yasu, Rinine, India, Suya, Mediane, Lumu, Pue, Sirune, Titui, Sasa Murigo, Pomo, Do Chebo, Luni Jang,
သူကအကျံပြုထားပါတယ်ခင်ဗျာတော်တာရှင်များရှင်မုံရအချင်းထောင်မှာအချင်းချနေတဲ့နိုင်ငံရေးအချင်းသားတွေဟာအချင်းသားအခွင့်အရေးချိုးဖောက်ခံကြရသလိုအချင်းသားအခွင့်အရေးတောင်းဆိုဆန္ဒပြသူတွေကိုလည်းထောင်တွင်ပြစ်ဒဏ်ပေးတာထပ်တိုးပုံမှန်တွေနဲ့တရားစွဲဆိုခံကြရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုသညုံကပြောပြပါမယ်ရှင်
စကိုင်းတိုင်းမိုးရွာမြို့မှာရှိတဲ့မိုးရွာအချင်းထောင်ထဲမှာအချင်းချခံရတဲ့နိုင်ငံရေးအချင်းသားတွေဟာအချင်းသားအခွင့်အရေးချိုးဖောက်ခံရတာကြောင့်စက်တင်ဘာလ3ရက်နေ့ကတောင်းဆိုဆန္ဒပြမှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကကိုရှင်းတန်ကဖြေကိုပြောပါတယ်။ဒီတယောက်ကိုစောင့်နေတယ်နဲ့ဒီအင်းတုံးစုံနဲ့ထားပြီးခဲ့တယ်ဘာလို့လဲဆိုတော့အဲ့ဒါတွေကိ ပြန်နေပြီးတောင်းဆိုတဲ့အချိန်မှာအဒီကျွန်တော်တို့ဟိုကျွန်တော်တို့ပြန်နိုင်ရေးချင်းကလည်းပြန်တောင်းဆိုတောင်းဆိုတဲ့ခါမှာထောင်ကလုံးဝပြန်မပြီးနိုင်ဘူးဆိုပြောတယ်။အဲ့တော့အဲ့ဒါဆိုလို့ကျွန်တော်ဆန္ဒကဆန္ဒပြမတူဘူး။ပထမအဆုံးဒီသင်္ဃာဦးက9000ဆက်ပြနေမှာစပြအဆန္ဒကဆန္ဒပြရတယ်ပေါ့နော်။ဒီကျဲနေနိုင်ရေးချင်းကလည်းကျွန်တော်ကအော်ဟစ်ပြီးတော့တောင်းဆိုကြတယ်၊လူစုပြီးတော့တောင်းဆိုကြတယ်ဒီမှာအဲ့ဒါလည်းဖြိုခွဲဖို့ရောက်လာတယ်။အဲ့ဒါပေမဲ့ဟိုပေါ့ကျွန်တော်ဒီပြန်ခွဲရခွဲရတော့နောက်ထပ်အကြောင်း90ကထက်ပြီးကြတော့အဆန္ဒနဲ့ဆန္ဒပြရဖြစ်ပြီးကြည့်ရတယ်။အလုံးပေါင်းဟိုပေါ့65ရောက်ပေါ့အဆန္ဒနဲ့ဆန္ဒပြရကြတယ်။
မိုးရွာချင်းတောင်မှာနိုင်ငံချင်းသား1000ကျော်ရှိပြီးတော့နိုင်ငံချင်းသားတွေဟာဟိုးရင်တွေတုန်းကလည်းခုလိုမျိုးတောင်းဆိုမှုတွေရှိခဲ့ပေမဲ့ဒီတစ်ခါဆန္ဒပြတောင်းဆိုမှုကတော့ထောင်အာဏာရှင်တွေဘက်ကလက်လျောပေးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာဒီလိုမျိုးတောင်းဆိုသူတွေဟာထတ်တိုးပုံမှန်တွေနဲ့တရားစွဲဆိုတာတွေထောင်ရင်းပြစ်ဒဏ်ပေးတာတွေနဲ့ကြုံကြရပြီးတော့အချင်းချောက်ခံကြရတယ်လို့ထောင်စာပိတ်ပစ်တာပါခံကြရတယ်လို့ကိုရှင်းတန်းကပြောပြပါရတယ်။နိုင
်ငံချင်းသားတွေတောင်းဆိုတဲ့အချက်တွေပေါ့နော်။ထောင်ရဲ့ထောင်ဘက်ကလည်းလက်လျောပေးခဲ့တယ်။ဟိုလက်လျောပေးခဲ့တဲ့ဒီနောက်မှာတော့ကျွန်တော်ဒီအမှပြောလေအလုံး35ရာဒီဘန်ကဆန္ဒပြတဲ့သူတွေရဲ့နောက်ထပ်အော်ဟစ်ပြီးတော့တောင်းဆိုတဲ့သူတွေကိုနောက်ထပ်၃ပါးနဲ့ထောင်ရင်းပြစ်ဒဏ်ပေးအပြင်ထုတ်ပြီးတရားရုံးမှာတရားစွဲဆိုအောင်လို့လုပ်ဆောင်ခဲ့ရတယ်ဖြစ်ပါတယ်
။တပြင်းချင်းသားခွင့်ရတောင်းဆိုသူတွေကိုတည်ထောင်ဆောင်တွေမှာခွဲထားပြီးတော့စေကူးသားခွင့်မပေးတာပြင်ထောင်စာတွေကိုပါပိတ်ပစ်တယ်လို့ပြောပါတယ်။အခုလိုမိုးရွာထောင်တွင်းဆန္ဒပြတောင်းဆိုမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြောဆိုတာတော့မရှိပါဘူး။စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအာဏာသိမ်းမှုကိုဆန့်ကျင်သူ 25,000 ကျော်ဖမ်းဆီးခံခဲ့ရသလိုအခုချိန်ထိလည်းထောင်ထဲကျဉ်ချခံရသူက 19,500 ကျော်ရှိနေတယ်လို့နိုင်ငံချင်းသားများကူညီဆောက်ရှောက်ရေးအသင်း EPP ရဲ့အစီအစဉ်ကမှဖော်ပြပါရယ်။နိုင်ငံချင်းသားတွေဟာအချင်းနောက်နေတဲ့မှာဖိနှိပ်နိုင်ကျဉ်ခံရတာခွဲခြားဆက်ဆံခံရတာပြင်ပုံလင်းမြင်သာတဲ့တရားစီရင်မှုလည်းမရကြဘူးလို့နိုင်ငံတော်ချီညိုပြည့်စုံမှုပုံမှန်နဲ့မောင်အထောင်ကနေပြီးတော့လွတ်မြောက်လာသူတူကသူကိုယ်တိုင်ထောင်ထဲကျုံတွေ့လာမှုကိုခုလိုပြောပြပါရယ်။
ဒီကျွန်တော်တို့နိုင်ငံရေးကျင်းသားတွေဖိနှိပ်ဖို့ဒီအထူးပေါ့နော်အထူးဒီအောင်းကနာပိုင်တွေခရီးတောင်မှုတွေတောင်ပိုင်တွေကနေပြီးတော့ဒီစားတော့ဒီပြစ်မှုနဲ့ပြစ်ဒဏ်နဲ့ကြတဲ့ဒီရာဇမှုဒီနိုင်ငံရေးနဲ့မဆိုင်တဲ့ရာဇမှုကျင်းသားတွေကိုဒီပြရားပေးတာတွေအတင်းကျွန်တော်တို့ကနိုင်ပြည်နိုင်တာတွေရှိတယ်ဗျဒီနေ့ပြီးတော့ကျွန်တော်တို့ဒီအကျဉ်းသားကိုဒီပေးဖို့တောင်းဆိုရဲဟောဘူးသူတို့ကနိုင်ပြည်နဲ့အလိုမျိုးနိုင်ပြည်နဲ့အားမျိုးကိုကြောင့်မို့ဒီတချို့ဒီတဲ့ကြွားလောက်စားတဲ့ဒီ19တချို့ကနေပြီးတော့ဥဆောင်ပြီးတော့မှလုံးဒီလုံးရောက်ရေးကျုပ်ပန်းမှုတွေဖြစ်သွားတယ်ဖြစ်သွားတဲ့ပုံမှာကျွန်တော်တို့ဒီစာအုပ်တွေသိမ့်ကန်တယ်ကျွန်တော်တို့ဒီမချိုးရဘူးတော့အတေးကျွန်တော်တို့စာအုပ်မှန်တယ်ကျွန်တော်တို့ဂုံသိမ့်ကန်တယ်အချက်မျိုးတွေလည်းကြုံခဲ့ရမှုပါတဲ့
မိုးရွာချင်းထောင်တွေမကဘဲနဲ့စကိုင်းတိုင်းနဲ့ပဲခူးတိုင်းတွင်းကထောင်ချို့မှာလဲထောင်တွင်းချင်းသားအခွင့်အရေးချိုးဖောက်မှုတွေအတွက်တောင်းဆိုသူတွေကိုစစ်တပ်နဲ့ထောင်အနာဘဏ္ဍာရေးဘက်ကအကြမ်းဖက်ဖြိုခွင်းနှိမ်နှင်းမှုတွေရှိခဲ့ပြီးတော့အချင်းသားသေဆုံးတဲ့အထိပါကြုံခဲ့ရမှုပါတယ်ခင်ဗျာ
ကုသညဥပါရှင်သောတာရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအသံလွှင့်ချိန်တဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရှင
်။မင်္ဂလာမနက်ခင်းမှသောတာရှင်များရှင် VOA American အတန်ရဲ့အောက်တိုဘာလ19ရက်နေ့ခြားသာပြင်းနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့လူထုနဲ့ကျန်းမာရေးအားကစားအစီအစဉ်တို့ကိုမကြခင်မှာတင်ပြပါမယ်ရှင်။အခုအရင်ဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုနှားဆင်ချရအောင်ပါ။ပြီးခဲ့တဲ့အောက်တိုဘာလ9ရက်ဟမတ်စ်တေရဲ့တိုက်ခိုက်မှုကိုအစ္စရေးကလက်တုံပြန်တိုက်ခိုက်တာကြောင့်လူထောင်ချီသေဆုံးရသလိုဆိုးရွားတဲ့လူသားချင်းစာနာမှုပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။တချိန်တည်းမှာပဲ Hezbollah ရဲ့ပါဝင်ပတ်သက်လာမှုကတဆင့်စစ်မီးပို့ပြီးတော့ကျဲပြန့်လာမှာကိုစိုးရိမ်နေကြပါတယ်။ Israel Palestine ပြည်ပခနောက်ဆုံးအခြေအနေနဲ့ဖြစ်လာနိုင်ခြင်းအလားအလာတွေနဲ့ပတ်သက်လို့ဒီသတင်းပတ် Editor နဲ့ဆွေးနွေးခန့်အစီအစဉ်မှာဦးကျော်စံတာကိုမမျှသစီအောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
ကျောဆန်သာ
မင်္ဂလာပါဗျာစီ
ဒီတစ်ပတ်မှာလဲဒီအချိန်တက်နေတဲ့ Israel Palestine ရေးကိုပဲဆွေးနွေးချင်ပါတယ်ဒီဂါဇာဒေသမှာပေါ့နော်ပိတ်မိနေတဲ့သူတွေအခြေအနေလက်ရှိမှာဘယ်လိုအနေထားရှိပါလဲ
ပြင်မှန်ဆိုပါတယ်ဂါဇာအခြေအနေမှာပိတ်မိနေတဲ့လူတွေအခက်ခဲဟာအကြီးမားဆုံးအခက်ခဲဖြစ်ပါတယ်သူတို့ဟာရေရိတ်ခါဆေးဝါးအင်မတန်နေပါနေပြီးအချိန်ဖြစ်ပါတယ်အခုညီလိုက်ဝင်လို့မရဘူးအဲ့တော့သူတို့ကိုကယ်ဆယ်ဖို့အတွက်အဓိကအခုတပြေးလုပ်နေရပါတယ်အခုလောလောဆယ်ပါတော့နောက်တစ်ခုဆိုနွားတာကတော့အစ္စရေးတပ်ဖွဲ့သုံးသိန်းလောက်တောင်မှအဲ့ဒီကိုတိုက်ဖို့အတွက်အစီအစဉ်လုပ်နေရမင်းတို့ဖယ်ရထွက်ကြပြီးငါတို့ဝင်တိုက်တော့မစွီတကယ်ကြီးချင်းချောက်နေရဒီချိန်မှာဘုံကျဲတိုက်ခိုက်မှုလည်းလက်တွေ့မှာလည်းတကယ်ကြီးရှိနေရစီလိုပဲလူဘလောက်လဲ2600 900ထိခိုက်ပြီးဆုံးရပြီဖြစ်ပါတယ်ပါလက်စတိုင်းဒေသခံတွေအဲ့ဒီဒေသမှနေတဲ့လူတွေဒါတောင်မှကျွန်တော်အခုရိုက်ကူနေတင်းလာနေမနေ့ပိုင်းအထိပေါ်လေဒီအစီအစဉ်ကိုအသံထွက်လာမဲ့ဗုဒ္ဓဟူးနေ့ဆိုရင်ဘယ်လောက်ထိဖြစ်လာမလဲတော့သူတင်ပြီးတော့မသိနိုင်ပါဘူးကျွန်တော်နေ့စဉ်သတင်းလွှင့်နေတဲ့အချိန်မှာပဲပါမှာဖြစ်ပါတယ်ဆိုတော့အချိန်နဲ့စိတ်ဆိုးရတယ်နိုင်ငံတကာကလည်းဘာမှမပြောနိုင်သေးတဲ့အချိန်နဲ့ဖြစ်ပါတယ်ခင်ဗျာသိဆိုနေပြောပါနေမယ
်ဟုတ်ပါတယ်အဲ့တော့ဒီပိတ်မိနေတဲ့လူတွေကိုထွက်ဖို့အတွက်လမ်းပေါက်တွေတော့ဖွင့်ပေးထားတယ်နောက်တောင်ပိုင်းဒီအီဂျစ်ပေါ့နော်အဲ့ဒီဘက်ကလည်းဘာဖြစ်လို့သူကလက်မခံမဲနဲ့တကားပိတ်ထားတာပါလဲ
လမ်းပေါက်ဖွင့်ပေးရဆိုတာကာဇာမြောက်ပိုင်းကလူတွေကာဇာကမ်းမြောင်တွေကမြောက်ပိုင်းကပါလက်စတိုင်းတွေကိုတောင်ပိုင်းကိုရွှေ့ကြမြောက်ပိုင်းမှာတူအောက်မှာခါမတ်စီယာဟိုမြေအောက်ဥမင်းကြီးတွေအာမိုင်းနင်းချီတူပြီးအကြီးကျယ်အခိုင်မာလှုပ်ထားတာသူတို့ဖြိုခွဲနေတယ်အဲ့ဒီတော့ကြောင့်သူတို့တိုက်ဖို့အတွက်ဒီလူတွေနေတဲ့ဟာထွက်မှပဲဒီမြောက်ကိုသူကဖြစ်ပေါ်ကတိုက်တွေဖြစ်စီပြီးတော့အစ္စရေးတပ်တွေကဝင်ရမှာဖြစ်လို့ဆုတ်ခိုင်းတာဖြစ်ပါတယ်ဆုတ်ခိုင်းပြီးတော့သူတို့လမ်းကြောင်းပေးထားတယ်အဲ့ဒီဆုတ်တဲ့လမ်းကြောင်းမှာလည်းပဲဆုတ်ခေါ်သွားတဲ့ဂျင်းဇီကိုအစ္စရေးဘက်ကဘုံဒန်ထီလို့လူစီရဆွဲသတင်းလည်းပဲအစောပိုင်းကကြားခဲ့ရပါသေးတယ်အခုနောက်ပိုင်းမှာတော့အဲ့ဒါမကြားဘူးဆုတ်တယ်ဆုတ်ပေမဲ့လို့ Rafa Crossing လို့ခေါ်တော့ဗောအီဂျစ်ကဒီဂါဇာရဲ့တောင်ဘက်အစွန်းမှာတော့အီဂျစ်ပိုင်တဲ့ဆိုင်တိုင်းဒီသားအဲ့ဒါဆဲကန်တာရဖြစ်ပါတယ်ဆိုင်နိုင်ဒက်ဇတ်လို့ခေါ်ဆိုင်နိုင်ဒီသားကိုထွက်ဖို့အတွက် Rafa Crossing ဆိုရာဖာထွက်ပေါက်ရှိရတယ်အဲ့ဒီဟာကိုအီဂျစ်ကပိတ်ထားပါတယ်ဘာကြောင့်ပိတ်ထားလဲဆိုတော့အစရတယ်လည်းဒီထွက်ပေါက်ဟာတိုက်တယ်လို့ဥတ္တဟိုထွက်ပေါက်ပေးခဲ့တာမဟုတ်ပါဘူးသူကအများကြီးစီးစီးပြီးတော့မှလမ်းနှင်းချီပြီးတော့ခွင့်ပြုချက်တောင်းမှအ အစ္စရေးကခုပြူပါတယ်။ဘာကြောင့်အဲ့လိုတင်ကြားထားလဲဆိုတော့ဒီထက်မှစစ်သွေးကြွတွေပါလာမယ်ဟာမစစ်သွေးကြွတွေဆိုတော့အစ္စရေးကအစ္စရေးနဲ့ညီညာရင်လှူထားတာသူတို့ဒီကိစ္စမှာသိပြီးတော့မပါဝင်ပတ်သက်ခြင်းစစ်သွေးကြွတွေနဲ့အစ္စရေးနဲ့ဖြစ်တဲ့ကိစ္စမှာလည်းသူတို့စစ်စစ်ပြီးတော့မှသာခွင့်ပြုခဲ့တာပါ။အခုဒုက္ခတဲ့ရေခင်းပေါ်ပေါက်လာတဲ့အခါမှာအစ္စရေးကဖွင့်ပေးဖို့လုပ်ပါတယ်လို့ပြောပါတယ်သူတို့ပြောချက်ကသို့တော်လည်းပဲဖွင့်ပေးဖို့လုပ်ခဲ့တဲ့ပထမနေ့တွေမှာပဲအဲ့ဒီ Rafah crossing ကိုအစ္စရေးကဘုံကျဲပြီးတော့တိုက်ခတ်ခဲ့တဲ့အတွက်ကြောင့်အစ္စရေးဖက်ကသူတို့ရဲ့အလုပ်စုပိုင်းတွေတချို့တော့မှားအိမ်မှာဆီဆုံးခဲ့ရတယ်ဒါကြောင့်သူတို့သာသိပြီးတော့ဖွင့်ပေးရခက်တယ်အစ္စရေးကဟန်တာနေတယ်ဒီဟာဖွင့်ပေးမဲ့ကိစ္စကိုတတ်တော့နေပါတယ်ဆိုတော့အစ္စရေးကတကယ်ဟန်တာနေသလားဆိုတော့အစ္စရေးကတော့ဘုံပြစ်ဖက်မဲ့သူတို့ကိုဖွင့်ပေးစီခြင်းနဲ့အဲ့ကိုဘက်ကိုသိမ့်မထွက်စီရင်ကဟာမတ်ကမထွက်စီနေတာဟာမတ်ကအစ္စရေးကထွက်ခိုင်းတော့မထွက်ကြနဲ့တင်ခံလို့ပြောတယ်တချိန်တည်းမှာအစ္စရေးထွက်လို့ပြောတယ်ဆိုတော့အီဂျစ်ကလည်းပဲဒီဘက်မလိုက်ဘူးညီညာရေးချနေတဲ့လူပါဆိုရဲကိစ္စမှာဘယ်ဘက်ရဲ့စကားကိုနားထောင်လို့ဖြစ်နေမလဲဖွင့်ပေးလိုက်ရင်အစ္စရေးရိုးကြများဖြစ်သွားမလားဟာမတ်ရဲ့အလိုမကျဖြစ်မလားအဲ့ဒါသူတို့အမျိုးမျိုးစိုးရင်ပြီးတော့အီဂျစ်ကဒီဟာကိုပိတ်ထားတာဖြစ်ပါတယ်
အဲ့ဒီချိန်နေမျိုးမှာအထဲမှာပိတ်မိရဲ့လူတွေကမြေစာပင်ဖြစ်နေပါတယ်အဲ့သူတို့အတွက်ဒီနိုင်ငံတကာအတိုင်းအဝန်းကဘယ်လိုလုပ်နိုင်မှာမလဲဘာလုပ်ပေးနိုင်မှာမလဲ
လက်တွေ့မှာဘာမှမလုပ်နိုင်ပါဘူးသူတို့ကလည်းပါဇက်ကအပြောဖွင့်ပေးဖို့သာတိုက်တွန်းတာဖြစ်ပါတယ်အဓိကအဖြစ်သူတို့ဖွင့်ပေးရင်တော့ရမုံဝေးစုထားတာအများကြီးကြားပါတယ်ပေတန်ကဘလောက်ထဲဝင်ပေတန်ကဘလောက်ထဲဝင်ဆိုတာဒုက္ခတွေကယ်ဆယ်ရေးအဖွဲ့အစည်းတွေကအဓိကပုံအောင်ပြီးတော့ရမုံဝေးစာထားပါတယ်အစီအစဉ်လေးလုပ်ထားကြပါတယ်ဒါပေမဲ့ဖွင့်ပေးတာမရှိသေးတဲ့အတွက်ကြောင့်မဖြစ်နိုင်ဘူးအင်းကြီးဖြစ်တဲ့ဂျော်ဒန်ကတော့လင်းမြန်နဲ့နည်းနည်းအကြီးကြီးတာနည်းနည်းပူပေးသလားဆိုတာသတင်းတွေနည်းကြားပါတယ်အာနောက်အမေရိကန်နိုင်ငံကြီးဝန်ကြီးကတော့ဖွင့်ပေးတော့မယ်ဆိုရောပြောလိုက်တယ်ဘယ်တော့ဖွင့်မလဲဆိုတော့မပါဘူးဆိုတော့ဖွင့်ပေးတော့မယ်ဆိုတော့ပြောဖွင့်ပေးပါဆိုတာပြောတည်င်းမဲ့လူချင်းတဲ့လူတွေကတော့ဖွင့်ပေးတဲ့ဆိုတဲ့တည်င်းကိုရှိမကြပါဘူးသူကတော့ညှိတယ်အီဂျစ်တန်ကစီစီနဲ့လည်းညှိတယ်တခြားနိုင်ငံတွေလည်းသူတို့ညှိတယ်တရားကိုဖွင့်ပေးဖို့အတွက်ဒါပေမဲ့ဘယ်လိုရလတ်ဘယ်လိုသဘောတူညီရရှိရတော့မသိဘူးဖွင့်ပေးတော့မယ်လို့တော့အစံတောင်းပြောတာကြားပါတယ်လက်တွေ့တော့ဖြစ်မလာသေးပါဘူးကျွန်တော်တို့ပြောတဲ့အတိုင်းပဲဘုံထူးမျိုးကြားရင်ဘယ်လိုဖြစ်လာမလဲတောင်းကြည့်ရမှာပါအ
ဲ့ဒီစစ်မီးကဘလောက်ထိကျပြန်လာနိုင်မှာလဲဟိုလက်နော်မှာတက်ဆွဲနေတဲ့ဟတ်စ်ဘိုလာတွေနဲ့လည်းတိုက်ခိုက်နေတာရှိတယ်ဒီဟတ်စ်ဘိုလာတွေနဲ့တက်ဆက်တဲ့ဘယ်နိုင်ငံတွေပါလာနိုင်လဲ
အဓိကတော့လက်ဘနန်ပေါ့ဟတ်စ်ဘိုလာတွေကလက်ဘနန်မှာတက်ဆွဲနေတယ်ဟတ်စ်ဘိုလာတွေဟာလက်ဘနန်နိုင်ငံရေးမှာလည်းအကောင်တယ်လက်ဘနန်ပါလီမန်မှာလည်းဟတ်စ်ဘိုလာအမတ်60ကျော်လောက်နေရာရထားအမတ်နေရာရထားတယ်နောက်ပြီးဟတ်စ်ဘိုလာဟာနိုင်ငံရေးပါတီတွေမကသူဟာပါရာမီလစ်ရီကုနာဟာမတ်ဆိုလိုပဲစစ်သေးကြွတ်တက်တွေရှိတယ်။သူတို့တဟာသိအင်အားကောင်းတယ်။တချို့အထောက်ထားတွေကလက်ဗနန်အာမီနဲ့နောက်မှရှင်နိုင်တဲ့လူတွေဖြစ်တယ်။ဟာမတ်ဆက်လက်လက်နဲ့အင်အားကောင်းတယ်သူက။ဟတ်စ်ဘူလာတွေမပါဝင်လာအောင်ဆိုတော့အစ္စရေးကလည်းပဲနေဆက်မှာလုံခြုံပြီးတော့ဟိုဘက်ဒီဘက်အပြစ်ခတ်တာတွေရှိတယ်။ဟတ်စ်ဘူလာကလည်းပြစ်ခတ်တာရှိတယ်။အဲ့ဒါကြောင့်လူ90ကျော်လောက်သေးတာသေဆုံးခဲ့ပြီဆိုပြီးတော့တချို့သတင်းတွေကပေါ်ပြပါတယ်။တချို့ရိုက်ပြီးတော့ပြနေတာတွေ့တယ်။အဲ့မှာအများရန်ဖြစ်နေပါတယ်ဆိုတော့ပါဝင်လာနိုင်ပါတယ်။ဒီဟာကဟတ်စ်ဘူလာကကစားကြတဲ့သူတို့ကြီးညာထားဟာမတ်စ်ဒီဖန်ကတော့လုံဝရတည်ရဲ့ဆွေသူတို့ပြောထားတာဖြစ်တယ်ဆိုတော့ဒီဟာတကယ်လက်တွေ့ကျန်ရပြန်ပြန်ဖြစ်လာခဲ့မယ်ဆိုရင်တော့သိဆိုးပါလိမ့်မယ်အဲ့ဒါနဲ့တဆက်တဲ့ဟတ်ဇူလာဟာစီးရီးယားမှာလည်းရှိတယ်ဆိုတော့စီးရီးယားကလည်းပဲသိပြီးတော့အဲ့ဒီကလည်းတိုက်နိုင်ဆိုတော့စီးရီးယားအစိုးရအာဆာအစိုးရကအခုခါမှာတော့အာရဗီကဖွဲ့ကသူ့ကိုလက်ခံလိုက်တော့သူကအာရဗီနဲ့လေဆန်တစ်ခုလည်းပြောနေရပါတယ်သို့တော်လည်းပဲတချို့သတင်းတွေမှာလည်းစီးရဘက်ကသတင်းတွေပြတယ်ဒီအစ္စရေးတပ်တွေဟာငါတို့ဘက်ကိုလည်းပြစ်နေတယ်ငါတို့အလက်ပိုးလေဆိပ်မှပြစ်တယ်ဒမတ်စကတ်ကိုတော့မှပြစ်တာလည်းရှိရသလိုအဲ့ဒီ through footage တွေလည်းသူက TV မှာတင်ပြီးတော့ပြတာကိုမကြာခဏတွေ့နေရပါတယ်ဆိုသူကလည်းပဲဒီလိုစောင့်ကြည့်နေတယ်လုံးဝကြားနေလို့မပြောပြောတဲ့သံလောလောဆယ်မှာတခွန်းတစားမှထွက်မလာသေးပါဘူးဆိုတော့အာရဗီကကြားနေတဲ့ပုံစံနဲ့ဖြစ်နေတယ်ပေါ့လေစိစရေးဥစားပြောနေတဲ့အတွက်ကြောင့်သူတို့ကမလုပ်တာလည်းဖြစ်နိုင်ပါတယ်ဆိုတော့တစ်ချိန်တည်းမှာသူတို့ပါဝင်လာရင်ပုံပြီးတော့ခြေပြန့်သွားနိုင်တာပေါ့ရဒီကိစ္စမှာ
အဲ့တော့ဒီလိုအခြေအနေမျိုးပေါ့เนาะတော်တော်လေးဟိုတင်းမာနေတဲ့အခြေအနေဒီအခြေအနေမှာနိုင်ငံတကာအတိုင်းဝိုင်းနောက်အမေရိကန်သူတို့ကရောဘာတွေလှုပ်ဆောင်ပေးနေပါလဲ
အမေရိကန်ပထမဆုံးဒီလိုအောက်တိုဘာ9ရက်နေ့မှာဟာမတ်စ်တွေကတိုက်တော့အမေရိကန်ကသူတို့ရဲ့လက်နက်အင်အားတွေကိုပို့ပေးတယ်မြေထဲပင်လယ်ထဲကိုအမေရိကန်အကြီးဆုံးလေယာဉ်တွေတင်မောကြီးတွေအဲ့ဒါကိုပို့ထားတယ်ဆိုပြီးတော့အဲ့ခါဒီအမေရိကန်နိုင်ငံခြားရေးဝန်ကြီးက ပြောလဲဆိုလို့ရှိရင်ဣသရေလကိုငါတို့လုံးဝထောက်ခံတယ်ပြတ်သားပြောတယ်ဣသရေလဟာမင်းတို့ကိုမင်းတို့ကာကွယ်နိုင်တယ်ပြန်တိုက်နိုင်တယ်နိုင်တယ်အင်အားရှိရဆိုပြီးသိတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံစီးနေတဲ့ကာလဘယ်လိုငါတို့ဟာမင်းတို့နဲ့ရပ်တည်နေမယ်ဆိုပြီးတော့အဲ့ဒီနိုင်ငံကြီးဝန်ကြီးကအဲ့လိုပြောပါတယ်ဆိုတော့တိတ်တဖက်သက်ဆန်တဲ့စကားလို့တချို့ကသုံးသပ်ကြတယ်တိတ်ပဲကောက်ယူကြပါတယ်ကောက်ယူရလည်းဖြစ်ပါတယ်ဒါပေမဲ့နောက်ပိုင်းမှာသူကအရပ်ကွာခေါင်းဆောင်တွေနဲ့တွေးတယ်တွေးတယ်တွေးပြီးတဲ့နောက်မှာအခုဆိုရင်အခုနောက်ပိုင်းသမ္မတဘိုင်ဒန်ကအခုဆော်ပိုင်းမှာပဲပြောသွားတယ်သူကဣသရေလကို training ပေးပြီးလုပ်ဖို့မင်းတို့ကဟာမတ်စစ်သွေးကြွားတွေကိုအပိတိုင်ခြေမှုမယ်ဆိုတာငါတို့လက်ခံတယ်သို့ပေမဲ့လည်းခါဇာပြည်သူပါလက်စတိုင်းပြည်သူအားလုံးဟာဟာမတ်မဟုတ်ဘူးဆိုတာမင်းတို့ခွဲခြားနားရတာပေါ့လူတွေမင်းတို့အဲ့ဒီကြောင့်ဂါဇာတစ်ခုလုံးကိုပြည်သူတွေလှမ်းပြီးတော့သိမ်းပိုက်လိုက်မယ်ဆိုတာတော့ငါတို့လက်မခံနိုင်ဘူးဆိုပြောတယ်ဆိုတော့ training ပြီးဖြစ်လာတယ်လို့ယူဆမှာဖြစ်ပါတယ်ဆိုတော့အခုစစ်တပ်တွေစေလွတ်တာလည်းပဲသူတို့နောက်ပိုင်းမှာအကြောင်းပြရတဲ့ deterrence policy ထိန်းသိမ်းဖို့တပြတ်မသွားအောင်ကာကွယ်ဖို့အတွက်အထူးသဖြင့်ဆိုတော့ပြောခဲ့တဲ့မြောက်ပိုင်းကဟာစဘူလာကိုအခြေပြုပြီးတော့ Lebanon တို့ဒါ Syria တို့အထူးသဖြင့်သူတို့ရဲ့အဓိကရည်ရွယ်ချက်အီရန်ပါဝင်လာမှာကိုအမေရိကန်တို့ကဒါကိုစိုးရင်ပြီးတော့တခြားကိုမပါဝင်အောင်ထိန်းသိမ်းနေတဲ့အတွက်အဲဒီတိုက်ရင်ရတွေသုံးထားတာဖြစ်တယ်ပို့ထားတာဖြစ်တယ်ဆိုပြီးတော့သူတို့အကြောင်းပြတာတွေ့ရပါတယ်ဆိုတော့အမေရိကန်ရဲ့ရည်ရည်ချက်ကသိအရေးကြီးတဲ့ကိစ္စပါအဲဒါကိုစောင့်ကြည့်နေပါဘယ်လိုအခုတည်းကသူတို့ကအတင်းဆုံးမခံအောင်ကြားနေအောင်ကြားနေနိုင်အောင်ပေါ့လေဟာမတ်ကိုပဲဥတည်ပြီးတော့တိုက်ခိုက်ဖို့ဆိုတာကိုအဓိကထားပြီးပြောနေတာတွေ့ရပါတယ်နောက်ဗြိတိန်နိုင်ငံကတော့အမေရိကန်နဲ့တသဘောတည်းပါပဲဗြိတိန်ကအများရန်နိုင်ငံရဲ့ဘူဟာရမှာဥရောပဟိုလုံးကဥရောပသမဂ္ဂအဖွဲ့မှာမထွက်ခင်ကြရပဲဥပမာဖြင့်အီရတ်ကိုကြည့်ကြော်တဲ့စစ်ပွဲမှာဥရောပသမဂ္ဂပြင်သစ်တို့ဂျာမနီတို့ကကန့်ကွက်ကြတယ်ပြင်သစ်ကွင်းခဲ့ကြတယ်ဒါပေမဲ့အမေရိကန်တိုက်တော့ဗြိတိန်ကလည်းအမေရိကန်နဲ့ပေါက်ပြောဝင်တိုက်ခဲ့တာအများကြီးပြဿနာတက်ခဲ့ပါတယ်ဆိုတော့အခုလည်းပဲအမေရိကန်ဆုံးဖြတ်ချက်တိုင်းပဲဗြိတိန်ကလည်းပဲအတိအကျလိုက်တာပြီးတော့လှုပ်ဆောင်နေတွေ့ရပါတယ်
တခြားဥရောပနိုင်ငံတွေရော
တခြားဥရောပနိုင်ငံတွေဆိုဥရောပသမဂ္ဂပေါ့ဒီကဥရောပသမဂ္ဂကတော့စစ်စရေးပြောပါတယ်ပြည်လဲရေးကိစ္စအဓိကသူတို့ကတော့ two state resolution ပေါ့နှစ်နိုင်ငံပါလက်စတိုင်းနိုင်ငံနဲ့အစ္စရေးနိုင်ငံနှစ်နိုင်ငံတည်ဆည်ရေးကိုဆုံးဖြတ်ပြီးတော့ပြပြသားသားဒါကိုအကောင့်ထဲဖော်ထိုင်မှညီညာရင်းရမယ်ဆိုတာပြောပါတယ်ဆိုတော့ဒီ two state policy နဲ့ပတ်သက်ပြီးတော့လည်း American သဘောထားကိုလည်းပြန်ကောက်ရရင် Trump တက်လာတဲ့အခါမှာ Trump ကIsrael and Palestine ကိစ္စကတော့ prosperity peace or peace to prosperity ညီညာရနေပြီးချမ်းသာကြွယ်ရေးလုပ်မယ်ဆိုပြီးတော့စီးပွားရေးအဖြစ်ဘယ်လိုဘလောက်အကူအညီပေးမယ်မင်းတို့ Palestine တွေမှာဖွံ့ဖြိုးရေးအတွက်ငါတို့ဘီလီယံ50ကျော်လုပ်ပေးပါမယ်။ဘာညာ prosperity ဖြစ်အောင်လုပ်မယ်။ဆိုပြီးတော့ Palestine ကိုအဲ့လိုပြောပြီးတော့နိုင်ငံရေးအဖြစ်ကြတော့ Jerusalem မြို့စတဲ့ကJerusalem ကိုအရှိအနောက်ခွဲထားတဲ့အရှိ Jerusalem မှာဒါပါလက်စတိုင်းရဲ့ပိုင်နဲ့ဆိုတော့သတ်မှတ်ပေးထားတာအဲ့ဒါကိုဂျေရုဆလင်တမျိုးလုံးကိုအစ္စရေးထဲကိုပေးခဲ့တယ်ပြာသဘောတူစပီလုတ်လိုက်တယ်လုတ်ပြီးတော့အစ္စရေးဆိုင်ရာအမေရိကန်သံရုံးတော်မှာတဲလ်အဗစ်ကနေပြီးတော့ဂျေရုဆလင်ကိုရွှေ့ပေးခဲ့တယ်ဆိုတော့သိပ်ပြီးတော့အစ္စရေးဘက်ကလုံးဝဗတ်ကြောင်းခဲ့တယ်ဆိုတော့လူတွေပြောကြတယ်ဆိုတော့အဲ့ဒီရည်တည်ချက်ကိုအခုသမ္မတဘိုင်ဒန်ဆိုရပြင်ပြီလားအဲ့ဒါလည်းမေးခွန်းထုတ်စရာပဲအစောပိုင်းကသူကသိမပြင်ခဲ့ပဲနဲ့ဒီတိုင်းပဲဆက်နေရတွေ့ရပါတယ်ဆိုတော့အခုနောက်ပိုင်းမှာတော့လေသာနဲ့ပြောင်းလာတော့ဘယ်လိုဆက်လုပ်လာမလဲဆိုတာဒီကိစ္စနဲ့တစ်ဆက်တည်းပဲ American policy လဲစောင့်ကြည့်ရမှာဖြစ်ပါတယ်ဟု
တ်ဆိုတော့ဒီအခု Israel Palestine ကိစ္စကပြည်လည်နိုင်မဲ့အလားအလာရှိပါလားဒါမှမဟုတ်အခြေအနေတွေကပိုပြီးတော့ဆိုးဝါးသွားနိုင်တာပါလား
အခုထိကတော့ပြည်လည်နိုင်မဲ့အလားအလာမတွေ့ရသေးပါဘူးတကယ်လို့ Hamas ကိုလုံးဝအပြတ်ချေမှုနိုင်လားဆိုပြီးတော့မေးချင်ရှိပါတယ်အကောင်ဆုံးကတော့စစ်ဆက်ပြီးတော့ညီညာရေးပြည်ထောင်နိုင်ရင်ကောက်ပါတယ်ဆိုတော့ဟာမတ်ဘက်ကလည်းပဲအစတုန်းကသူတို့ဟာအစ္စရေးနိုင်ငံကိုလုံးဝမလိုချင်ဘူးဖယ်ပြစ်မယ်ဆိုတဲ့သဘောဖြစ်ပါတယ်သို့တော်လည်းပဲနောက်ပိုင်းမှာတော့ဒုနာ two state resolution ပေါ့လေ1968စစ်ပွဲမတိုင်ခင်ရှိခဲ့တဲ့နေမြေပေါ့ပါလက်စတိုင်းလက်နေမြေဒီထက်ပူပေးရမယ်အဲ့လိုတရားမျက်မျက်တတာပေါ့လေနေမြေအဖြစ်နည်းနည်းမျက်မျက်တတာလုပ်တဲ့ဖြစ်ရင်းချက်မျိုးဆိုရင်တော့ဟာမတ်ကိုလည်းဆွတ်ဆောင်နိုင်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအချက်မျိုးကြီးရောက်လာနိုင်ရဆိုရင်တော့ညီညာရေးပြည်လည်နိုင်မှာဖြစ်ပါတယ်သို့သော်လည်းပဲအဲ့လိုမဟုတ်ခင်အတုတ်တိုက်မယ်ဆိုရင်တော့ဒီဘက်ကလည်းပဲစစ်ချက်ပြန့်လာနိုင်ရဲ့လာလာရှိရလို့ပြောမှာဖြစ်ပါတယ
်သောတာရှင်များရှင်လင်္ကာတစ်ဆင့်ကူးဆက်တဲ့ယောဂါတွေကိုဘလို့အမြင့်ပြောက်
ပြောက်ကင်းအောင်ကုသနိုင်ပါတယ်ဒီအချောင်းကိုတော့ဒေါက်တာတန်းစောကလူဒုနဲ့ကျမရဲ့အစီအစဉ်မှာတင်ဆက်ထားပါတယ်
လေဆက်ဆက်ရောဂါတွေတစ်ဆင့်ကုသတဲ့ရောဂါတွေထဲမှာရောဂါအများစုကပျောက်ကင်းအောင်ကုသနိုင်တဲ့ရောဂါတွေဖြစ်နေတာပါပျောက်ကင်းအောင်ကုသလို့မရတဲ့ရောဂါတွေလည်းရှိပေမဲ့ရောဂါအများစုကတော့ကုသပျောက်ကင်းနိုင်တယ်လို့အရေးပါတဲ့ကလာသားရောဂါဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကကုလို့ရှင်းပြပါတယ်လေမှုဆိုင်ကုသရောဂါတွေကများသောအားဖြင့်တော့ကုသလို့ပျောက်ကင်းတချို့ရောဂါတွေဆိုရင်တော့လေက ကလာကလိုင်လို့လည်းခေါ်တာပေါ့နော်အဲ့ဒီမှာဆိုရင်ယောဂလက္ခဏာကြီးလိုက်လို့ရှိရင်ပြီးထွက်တယ်ပြူအနှစ်တွေထွက်တယ်တချို့ကျတော့လည်းပြူအရည်ကြီးလေးထွက်တယ်အဲ့ဆိုလို့ရှိရင်ကနော်အော်ကလာနိုင်ဒီယာအဲ့ဒီကူဖြစ်နေတခြားပိုးတွေကြောင့်လည်းဖြစ်နိုင်တော့နော်အမှဆိုလို့ရှိရင် gram positive bacteria ရှိတယ် gram negative bacteria ရှိတယ်ဒါတွေကတော့သူ့ရဲ့ဆေးကိုတည်တည်ထားထားကုသမယ်ဆိုလို့ရှိရင်ယောဂပျောက်ကင်းနိုင်တယ်ယောဂရောပျောက်ကင်းနိုင်တယ်နောက်တချို့ယောဂတွေကယောဂပြောက်ဖို့ကြာတာရှိတယ်ဥပမာဆိုလို့ရှိရင်လိမ္မူဆိုင်ကူးစက်ယောဂတွေမှာ HIV ကူးစက်ရတာဒါ HIV ပိုးကူးစက်ခံထားလို့ရှိရင်သူကချက်ချင်းမပြောင်းနိုင်နှစ်ရှည်လာမြန်ဆရာတို့ကအမြဲတမ်းဆေးအကြိုက်ကူးရတယ်နောက်တစ်ခုက Hepatitis B ရော Hepatitis C ရောဒါတွေကလည်းလိမ္မူဆိုင်ကူးစက်ယောဂတွေထဲမှာပါတယ်သူတို့ကလည်းကုသရတာကြားတယ်ပေါ့
ငါးတစ်ဆင့်ကုသတဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂဝေနာရှင်ကိုတာမကသူ့ရဲ့လိန်ဆက်ဆံဘက်ကိုပါအတူတကွကုသပေးဖို့လိုအပ်တာပါလိန်ဆက်ဆံဘက်ကိုကနှစ်သိမ့်ဆွေးနွေးပညာပေးပြီးလိုအပ်ရင်ကုသမှုပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကရှင်းပြပါတယ
်ဒါပေမဲ့တချို့ယောဂတွေကကုသလို့လွယ်ကူတယ်ပျောက်ခင်းတယ်ဆိုပေမဲ့ကုသတဲ့နည်းရမှာဆရာတော်ကဆေးတစ်ခုပေးလိုက်တယ်ပေးပြီးတော့တောက်ယုံတဲ့ဒီယောဂကုသမှုကပြီးပါတော့ရသောအဖြစ်ပါရီလောက်ရတယ်ဆိုတော့ကောင်ဆယ်လင်းပေါ့နှစ်သိမ့်ဆွေးနွေးပညာပေးတာတွေလောက်ရတယ်။ဒါဟဲ့ education ကျမ်းမာရေးပညာပေးတာတွေလောက်ရ။နောက်တစ်ခုကအဲ့ဒါတွေလုံနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီလိမ္မူဆိုင်ကူးစက်ယောဂါဆိုတာ sexual partner ရှိတယ်။ partner မှာဒီကူးစက်ယောဂါရှိနေတဲ့ခါတော့သူ့ကိုကအဲ့တော့ကုသတဲ့နေရာမှာအိမ်တော်ဖက်ရှိတယ် married couple တွေပါဆိုလို့ရှိရင်အိမ်တော်ရှင်တယောက်ကိုကုယုံလည်းမရသူ့ရဲ့အိမ်ဆောင်ဘက်ကပါ sexual partner ကကုမရတချို့ကျတော့အိမ်ဆောင်မကြသေးပဲနဲ့ဟို living together နေလို့ sexual exposure ရှိလို့ဆိုလို့ရှိရင်လည်းသူ့ရဲ့ partner တွေပါ notify လို့ပေါ့နော်သူ့ကိုရှာဖွေပြီးတော့ကုသ counseling လုပ်ရအဲ့ဒါမှလည်းဒီယောဂကုသမှုကထိရောက်အောင်မြင်နိုင်တယ်ပေါ့
ကုသပြောင်းနိုင်တဲ့လိင်္ဂတစ်ဆင့်ကုဆက်တဲ့ယောဂတွေဟာလူနာတချို့မှာတော့ယောဂလက္ခဏာပြန်ပြတာမျိုးကြိုတွေ့ရလေးရှိပါလေဒီလိုအချိန်နဲ့ကြုံရပြီဆိုရင်နောက်တစ်ချိန်ပြန်ကုဆက်ခံရတာလားဒါမှမဟုတ်ပထမအချိန်ကုသကလေးကမပြောင်းခင်းသေးတာလားဆေးရင်ပန်းနေတာလားဆိုတာတွေကိုသုံးသပ်ဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကအခုလိုပြောပါရစေ
အဲ့တော့ဆရာတို့အနေနဲ့ပြန်ချိလိုက်လို့ရှိရင်တချို့ယောဂတွေကပြန်ဖြစ်တယ်ဆိုတော့ပြန်ဖြစ်တယ်ဆိုတဲ့နေရာမှာပြန်ချိလိုက်ရင်သူကနှစ်မျိုးဖြစ်နိုင်တော့တစ်ခုကတော့ဒီယောဂပိုးကုသလို့မပြောက်သေးတာလားဒါမှမဟုတ်ရှင်ကုသလို့ပြောက်ပြီးသားဒါပြန်ပြီးတော့ကူးစက်ခံရတာ reinfection ပေါ့ reinfection သူကအမျိုးသားကိုကုတယ်သူကတော့ပြောက်သွားတယ်ဒါပေမဲ့မျိုးသမီးမှကူးစက်ခံတာလည်းမသိလိုက်ဘူးမျိုးသမီးနဲ့ပြန်နေတဲ့ခါမှာသူကပြန်ပြီးတော့ကူးစက်ခံအဲ့တော့ reinfection ကနောက်ပြီးတော့တချို့ကျတော့ resistant ပေါ့ဆေးမတိုးတာလားဆိုတော့ကွဲပြားအောင်ဒီဒါတွေကိုအစကနေကရှင်းရှင်းလင်းလင်းသိဖို့ဆိုရင်ဆေးကူးတဲ့နေရာမှာဆရာတို့ counseling consultation partner notification ဆိုတဲ့အဆင့်နေလို့လည်းစိတ်ရှည်လက်ရှည်နဲ့တိတ်ချရှင်းပြရတယ်ရှင်းပြရတဲ့အပြင်ဒီကာယကံရှင်ကိုယ်တိုင်ကလည်းသူတို့ရဲ့လိမ္မူဆိုင်ရာကိစ္စတွေမှာပွန့်ပွန့်လင်းလင်းဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့လိုတာပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှလည်းကုသရတဲ့နေရာမှာပို့ပြီးတော့ထိရောက်အောင်မြင်တယ်ကုသလို့ပြောင်းတယ်
လင်္ကာတစ်ဆင့်ကုဆက်တဲ့ယောဂတွေကိုကုသတဲ့နေရာမှာယောဂအမြင့်ပြည့်စီဖို့နဲ့လိင်ဆက်ဆက်ဘက်ကနေပြန်လဲကုဆက်ခံရတာမျိုးတွေမဖြစ်စီဖို့အတွက်လိင်ဆက်ဆက်ဘက်ကစစ်ဆေးကုသမှုပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသောပါ
ခု တော့ကိုရန်နိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရပါမယ်ရှင်2034ကမ္ဘာဖလားအရှိတောင်အာရှနိုင်ငံတွေအပါအဝင်အာရှနဲ့သမုတ်တရားပိုင်းနိုင်ငံတွေကပူးရွေးအရှင်အဖြစ်ချင်ပါဖို့စိတ်ဝင်စားနေကြပါတယ်ဒီသတင်းတွေနဲ့အတူတပတ်အတွင်းထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်စုစည်းတင်ပြထားတာနားဆင်ကြည့်ရှုကြပါရှင်
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအာဟုသားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာဖလားနှစ်တရာပြည့်ကိုဂုဏ်ပြုတဲ့အနေနဲ့2030ကမ္ဘာဖလားကိုနိုင်ငံ6နိုင်ငံမှကျင်းပဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်2034ကမ္ဘာဖလားကိုတော့အာရှနိုင်ငံတွေကလည်းအရှင်ဖြစ်ပြီးသွားကျင်းပသွားဖို့ဆန္ဒရှိနေပါတယ်။ရှင်းတော်အရှာကအင်ဒိုနီးရှားနိုင်ငံက2034ကမ္ဘာဖလားကိုဩစတြေးလျမလေးရှားစင်ကာပူနိုင်ငံတွေနဲ့တွဲပြီးတော့အရှင်ဖြစ်ပြီးသွားကျင်းပသွားနေတာဖြစ်ပါတယ်။ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA ကအာရှနဲ့သမုဒ္ဒရာပိုင်းဒေသကနိုင်ငံတွေကို2034ကမ္ဘာဖလားကိုအင်ရှင်အဖြစ်ကျင်းပဖို့အတွက်ပြီးခဲ့တဲ့ဘက်ကဖိတ်ခေါ်ခဲ့ပြီးတဲ့နောက်ဩစတြေးလျနိုင်ငံနဲ့ဆွေးနွေးခဲ့တယ်လို့အင်ဒိုနီးရှားဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Eric Dohier ကပြောပါတယ်။မလေးရှားနဲ့စင်ကာပူနိုင်ငံတွေကိုသွားတဲ့အချိန်မှာလည်းအဲ့ဒီနိုင်ငံတွေကအင်ဒိုနီးရှားနဲ့ဩစတြေးလျနိုင်ငံတွေနဲ့အတူပူးရဲအင်ရှင်ဖြစ်ခွင့်ရဖို့အတွက်စိတ်ဝင်စားတယ်ဆိုတာပြသခဲ့ကြောင်းသူကပြောပါတယ်။2030ကမ္ဘာဖလားကိုစပိန်ပေါ်တူဂီနဲ့မော်ရိုကိုနိုင်ငံတွေကို FIFA ကပူးတွဲအင်ရှင်ဖြစ်ရွေးချယ်ခဲ့ပြီးတော့အဲ့ဒါအပြင်ကမ္ဘာဖလားနှစ်တရာပြည့်ကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာဖလားကိုပထမဆုံးကျင်းပခဲ့တဲ့တောင်အမေရိကတိုက်ကဥရုဂွေးနိုင်ငံအပြင်အာဂျင်တီးနားနဲ့ပါရာဂွေးနိုင်ငံတွေမှာလည်းအဖွင့်ပွဲစဉ်၃ပွဲကိုကစားသွားဖို့ FIFA ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာEuro 2024 Europa Fla ဘောလုံးပွဲတွေမှာတော့ England, Finland, Spain, Portugal, Belgium, Scotland, Austria နဲ့ Turkey အသင်းတွေချင်းစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့ပြင်သစ်က Netherlands ကို 2-0, Portugal က Slovakia ကို 3-0 နဲ့နိုင်ပြီးတော့ချင်းစစ်ပွဲအောင်သွားခဲ့ကြတာပါ။ဒါ့အပြင် Portugal အသင်းဟာတနင်္လာနေ့က Bosnia နဲ့ပွဲမှာလည်း 5-0 ကိုမရှိနဲ့နိုင်တာကြောင့်အုပ်စုပွဲစဉ်10ပွဲလုံးနိုင်ပြီးတော့24မှတ်နဲ့ချင်းစစ်ပွဲအောင်သွားပါတယ်။ပေါ်တူဂီနဲ့ဆလိုဗာကီးယားပွဲမှာရော်နယ်ဒို2ဂိုးသွင်းခဲ့သလိုဘော့စနီးယားနဲ့ပွဲမှာလည်း2ဂိုးထပ်သွင်းတာကြောင့်အခုဆိုရင်ရော်နယ်ဒိုဟာနိုင်ငံတကာပွဲတွေမှာသွင်းတဲ့ဂိုးပေါင်း128ဂိုးရှိသွားပြီဖြစ်ပါတယ်။တကယ်လို့သာရော်နယ်ဒိုအနေနဲ့လာမယ့်ယူရို2024မှာကစားမယ်ဆိုရင်ဥရောပဖလားကို5ချိန်မြောက်ဇက်တိုက်ကစားခွင့်ရမှာလည်းဖြစ်ပါတယ်။အုပ်စုအိမ်မှာတော့စပိန်ကစကော့လန်ကို2ဂိုးကိုမရှိ၊နော်ဝေးကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားခဲ့ပြီးတော့စပိန်ကနော်ဝေးကိုနိုင်လိုက်တဲ့အတွက်အဲ့ဒီအုပ်စုမှာစကော့တလန်အသင်းကအုပ်စုဒုတိယနဲ့ခြေစဝဲအောင်သွားခဲ့တာဖြစ်ပါတယ်။တင်းလာလေးကကစားခဲ့တဲ့ဘယ်လ်ဂျီယံနဲ့ဆွီဒင်ပွဲကတော့ပထမပိုင်းဖိမာဆုံးကြွေးကြောင့်ဖြစ်လိုက်ရပါတယ်။ဆွီဒင်နိုင်ငံသား၂ယောက်ပရဆောမျိုးမှာတနက်နဲ့ပြစ်ခံရပြီးသေဆုံးသွားတာကြောင့်ပထမပိုင်းဖိမာပွဲကိုဖြတ်လိုက်တာဖြစ်ပါတယ်။ဒီတစ်ခတ်မှုကြောင့်ဘောလုံးကွင်းကနေပြန်တဲ့ဆွီဒင်ပရိသတ်တွေကိုလည်းရဲကလုံခြုံရေးတွေယူပေးခဲ့ရပါတယ်။တရန်သမားကအစောပိုင်းမှာလွတ်နေပြီမဲ့လည်းနောက်ပိုင်းမှာတော့ဘယ်လ်ဂျီယံရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့လို့အဲ့ဒီတရန်သမားတေဆုံးသွားခဲ့ပါတယ်။ဘယ်လ်ဂျီယံဝန်ကြီးချုပ်ကတော့အကြမ်းဖက်ဝါဒဟာလွတ်လပ်တဲ့လူမှုအတိုင်းဝိုင်းကိုဘယ်တော့မှအနိုင်ရမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒီပြစ်ခတ်မှုမှာတေဆုံးသွားတဲ့သူတွေအတွက်ဝန်ထဲချင်းအထိတ်မှဖြစ်နေအင်္ဂါနေ့ကဘောလုံးပွဲတွေမဆောက်ခင်မှာတော့အခွင့်အတွင်းမှာ10မိနစ်ငြိမ်သက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။အင်္ဂါနေ့ကပွဲတွေမှာတော့နာမည်ကြီးအင်္ဂလန်နဲ့အီတလီတို့ဝမ်ဘလီမှာကစားခဲ့ကြပြီးတော့အင်္ဂလန်က 3-0 နဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။ဒီပွဲမှာအင်္ဂလန်သင်းဟာနောက်ကနေလိုက်ကစားခဲ့ရပြီးတော့ Harry Kane က 2-0, Rashford က 2-0 သွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ Dennis Rembe ဘက်ကိုကြည့်ရရင်တော့ Spain နိုင်ငံကနာမည်ကြီး Tennis ကစားသမား Rafael Nadal ဟာလာမယ့် Australian Open Tennis ပြိုင်ပွဲမှာပြန်ကစားတော့မှာဖြစ်ပါတယ်။ဒါတော့ဟာရှင်းနဲ့ Australian Open မှာပြန်ကစားမှာဖြစ်တယ်ဆိုပြီးတိုင်ပွဲရဲ့ညွန်ကြားရေးမှူး Craig Tiley ကပြီးခဲ့တဲ့ဘက်ကကြေညာပါတယ
် It's pretty exciting to see him hitting and feeling really good about it and obviously there's still a bit of time between now and
သူတန်းမြစ်ရိုင်းနေတာတွေ့ရလို့စိတ်လှုပ်ရှားမိတယ်လို့ပျော်လဲပျော်မိပါတယ်ပွဲက January မှဆိုတော့အခုကနေအဲ့ဒီမတိုင်ခင်အထီးတော့ကြားထဲမှာအချိန်တော့လိုပါသေးတယ်ဒါပေမဲ့သူ့ရဲ့ကြံ့ခိုင်မှုပြေဝနေဖို့ပဲအရေးကြီးပါတယ်။ဒါပေမဲ့အခုအထိကတော့ကြည့်ရတာအခြေအနေကကောင်းပါတယ
်။အသက်39နှစ်ရှိဖြစ်တဲ့နဒါဟာပြီးခဲ့တဲ့ Australian Open ဒုတိယအဆင့်မှာတင်မာတန်ရခဲ့ပြီးတော့အိတ်တန်ရာကိုအခုနှစ်အစောပိုင်းကခွဲစိတ်ကုသမှုတွေလုပ်ပြီး
တိုင်ယာသက်သာပျောက်ကင်းလာတာကြောင့်ရှင်းနေမှာပြန်ကစားဖို့စီစဉ်နေတာဖြစ်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံသား Nick Kyrgios ဟာလည်း Australian Open မှာပြန်ကစားမှာဖြစ်တယ်လို့ Mr. Tiley ကပြောပါတယ်။ Kyrgios ဟာဒီနှစ်အတွင်းမှာဒုတိယခွဲစိတ်ခဲ့သလိုနောက်ထပ်လည်းလက်ကောက်ဝတ်နဲ့ခြေတောက်ဒဏ်ရာတွေရခဲ့တာကြောင့်အခုနှစ်အတွင်းတင်းနစ်မကစားနိုင်ပဲနားနေခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်ကဘောလုံးပွဲသတင်းတွေကိုပြန်ဆက်ရတော့အင်္ဂလန်ကချန်ပီယံရှစ်အမှတ်ပေးပွဲမှာချန်နေတဲ့ဘာမင်ဂမ်စီးတီးအသင်းကအင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဟောင်းဝိန်းရူနီကိုနီးပြဖြစ်ခတ်လိုက်ပါတယ်။ဘာမင်ဂမ်စီးတီးအသင်းကရူနီကိုနီးပြဖြစ်နဲ့၃နှစ်ခွဲစားချုပ်ချုပ်လိုက်တာဖြစ်ပါတယ်
။ Firstly to get back into English football is great. It's obviously
ပထမဆုံးအနေနဲ့ပြောချင်တာကတော့အင်္ဂလိပ်ဘောလုံးလောကကိုပြန်လာရတဲ့အတွက်ဝမ်းသာပါတယ်။ဒါကကျွန်တော်လှုပ်ချင်တဲ့ကိစ္စပါ။အမှန်တိုင်းပြောရရင်ပြီးခဲ့တဲ့သတင်းပတ်အတွင်းကျွန်တော်ကိုတခြားကလပ်အသင်းတွေကကြံလန်းတာတွေရှိပါတယ်။ဒါပေမဲ့ဘာမင်ဟမ်အသင်းနဲ့ဇကာပြောပြီးအသင်းရဲ့ရည်မှန်းချက်တွေကိုမြင်လိုက်တဲ့အချိန်မှာအဲ့ဒါကကျွန်တော်စိတ်လှုပ်ရှားစေပါတယ်။ကျွန်တော်အနေနဲ့အောင်မြင်ချင်တယ်လို့အသင်းကလည်းအောင်မြင်ချင်တယ်ဆိုတာရှင်းပါတယ်။ဆိုတော့အသင်းနဲ့ဇကာပြောပြီးသွားတဲ့အချိန်မှာဒီကိုလာဖို့ခက်ခက်ခဲခဲဆုံးဖြတ်ရတာမဟုတ်တော့ပဲအရန်ကိုလွယ်သွားပါတယ်။
was very similar.
So Rooney ရဲ့အော်တိုဝါခုနှစ်နေ့က American Major League က DC United နီးပြဖြစ်ကလည်းနှုတ်ထွက်ပြီးနောက်မှာပဲအင်္ဂလန်က Birmingham City နီးပြကိုတာဝန်ယူလိုက်တာဖြစ်ပါတယ်။ Rooney ကတော့ Birmingham City အသင်းကို Premier League ကိုပြန်ရောက်အောင်လုပ်သွားမယ်ဆိုပြီးတော့ပြောပါတယ်။သူရဲ့ Drew Ashley Cole နဲ့ John O'Shea တို့ကလည်းသူရဲ့လက်ထောက်နီးပြတွေဖြစ်နေ Birmingham City အသင်းမှာလုပ်သွားကြမှာဖြစ်ပါတယ်။အဲ့ဒါဘောလုံးသတင်းတစ်ခုကတော့ကာတာကမ္ဘာဖလားပွဲပြီးသွားပြီမဲ့လေကာတာကမ္ဘာဖလားနဲ့ဆိုင်တဲ့နောက်ဆက်တွဲဂရက်တွေကတော့မပြီးသေးပါဘူးကမ္ဘာဖလားဘောလုံးတွေစောက်တဲ့နေရာမှာအလုံးလုံးခဲ့ကြတဲ့ဖိလစ်ပိုင်အလုံးစုံက40လောက်ကဒီကမ္ဘာဖလားဘောလုံးတွေစောက်တဲ့နေရာမှာပါခဲ့တဲ့ American ဆောက်လုပ်ရေးကုမ္ပဏီကိုတရားစွဲလိုက်ကြပါတယ် American ဆောက်လုပ်ရေးကုမ္ပဏီ Jacob Solution INC ဟာအဲ့လုံးသမားတွေကိုအန်ဒီယေတွေလူသားမဆန်တဲ့အခြေအနေတွေကြားမှာပဲအလုတ်ခိုင်းစေခဲ့တယ်ဆိုပြီးတော့ American နိုင်ငံ Colorado ပြည်နယ် Denver မြို့ကပြည်အောင်စုတရားရုံးမှာတရားစွဲလိုက်တာပါ Jacob Solution ဆောက်လုပ်ရေးကုမ္ပဏီနဲ့သူရဲ့အောက်ကလုပ်တဲ့ဆောက်လုပ်ရေးကုမ္ပဏီအခွဲတွေဟာသူတို့ကိုအလွန်ကျဉ်ကျပ်ပြီးတော့တန်ရှင်းမှုမရှိတဲ့တန်ရားတွေမှာနေခိုင်းခဲ့ပြီးတော့82နှစ်လောက်အထိကိုရေနဲ့အစာစာတွေစားခွင့်မပေးဘဲအတင်းအဓမ္မအလုတ်ခိုင်းခဲ့တယ်လို့ပြောပါတယ်လုံသမားတွေဘက်ကသူတို့ရသင့်တဲ့လစာတွေအပြည့်အဝမရခဲ့သလိုသူတို့ရဲ့နိုင်ငံကူးလက်မှတ်တွေတင်ခံရတဲ့အတွက်နောက်ထပ်အလုံးရှာတာတို့ဖိလစ်ပိုင်နိုင်ငံကိုပြန်လာရင်မလုပ်နိုင်ခဲ့ဘူးလို့လည်းပြောပါတယ်။လုံသမားတွေဘက်ကတော့ Jacob Company အနေနဲ့ကာတာမှာလူခွေချိုးဖောက်တာတွေကိုတည်တင်ခဲ့သလိုဒါမှမဟုတ်တည်တည်ကြီးနဲ့လုံသမားတွေကိုခေါင်းပုံဖြတ်အမျက်ထုတ်ချင်လို့လုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းစွပ်စွဲထားပါတယ်။အမေရိကန်ရဲ့ဥပဒေအရတော့လူကုန်ကူးတာအတင်းအဓမ္မအလုတ်ခိုင်းတာတွေကိုအမေရိကန်ပြည်ပမှာကျူးလွန်နေဆိုရင်လည်းဥပဒေချိုးဖောက်တာဖြစ်တဲ့အတွက်ဂျေကော့ကုမ္ပဏီနဲ့အခွဲတွေဟာအမေရိကန်ဥပဒေကိုချိုးဖောက်တယ်လို့စွပ်စွဲထားပြီးတော့ပေါ်ဆမှုမတရားကောင်းမှုဖြစ်အမျက်ထုတ်မှုစတာတွေကိုကျူးလွန်ထားတယ်ဆိုပြီးတော့စွပ်စွဲထားပါတယ်။သူတို့ရဲ့နှစ်နာမှုအတွက်ဘလောက်ထိနှစ်နာကြီးဖြစ်တောင်းဆိုထားတယ်ဆိုတာတော့အလုံမားတွေဘက်ကမဖော်ပြထားပါဘူး။ကုမ္ပဏီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတော့အဆုံးပြားတုံ့ပြန်ထားခြင်းအရှိပေးပါဘူးခင်ဗျာ
။သတင်းပတ်ရှင်ကန္တာတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းအရက်သားတွေတေဆုံးခံရရတဲ့အရေးအတွက်တိုးမြနေပြီမဲ့အဲ့ဒီလူတွေစီအကူအညီပို့နိုင်မဲ့အရေးကကုလသမဂ္ဂလုံခြုံရေးကောင်စီမှာဗုဒ္ဓဦးနဲ့အထိအပိတ်အဆို့တွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။အစ်ကကနေဂါဇာကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေသွားနိုင်ဖို့အစ္စရေးကသဘောတူတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဦးနဲ့အစ္စရေးနိုင်ငံတယ်လီဗီမြို့မှာပြောပါတယ်။အစ္စရေးဟမတ်စစ်ကိုလူသားချင်းစာနာထောက်ထားရေးသဘောအရခဏရပ်ဆိုင်ထားပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုဣသရေလမိမိကိုယ်ကိုခုခံပိုင်ခွင့်အပေါ်လေးစားမှုမရှိတာကြောင့်လို့အကြောင်းပြပေးအမေရိကန်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုဗုဒ္ဓဦးနေ့ကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။အီရတ်ကအမေရိကန်နဲ့မဟာမိတ်တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဒရုန်းယင်နှစ်စီးကိုဗုဒ္ဓဦးနေ့အစိုးပိုင်ကလူအထိခိုက်မရှိပြစ်ချလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဘသူတွေတိုက်ခိုက်တယ်ဆိုတာကိုတော့ပြောဆိုမထားပါဘူးရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစော်မိုးကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။